အလုပ်ကိုဆိုကြစေနော်ပုဂ္ဂိုလ်သားတိအမျိုးကောင်းသားမိစေဖြစ်တဲ့ဂိမိဒါရမေသမဘာနာဘာနာကျင့်ခြင်းကမ္မထာနဲ့ဝိရဏသုံးပါးတို့ရဲ့ဂုဏ်ကျေးဇူးကြားသိတဲ့အတွက်ဘာလုပ်ကြလဲမိမိရဲ့နန်းတော်အထက်မှာပဲဘာနာဘာနာကမ္မထာကိုစီးပြန်တဲ့သရုတ်တံအဖြစ်ပေါက်ပါဘုရားရှင်ကိုကြီးမြှုပ်ပြီးတော့ယဟန်ပြတော်မူခဲ့ပါတယ်ဘုရားရှင်ကိုညှို့ပြီးတော့ဘုရားကျောင်းကိုထွက်ခွာခဲ့တယ်။ဒီနေ့မြတ်စွာဘုရားလောကပြည့်စုံလိုက်တဲ့အချိန်ခါဘုဂုတ္တတိအမျိုးကောင်းတော်ကိုချီးကျူးရတော့မြတ်စွာဘုရားမြင်တော်မူပြီ။ဘုဂုတ္တတိအမျိုးကောင်းတော်ကဒီနေ့ဘယ်အချိန်ခါဘယ်နေရာမှာရောက်နေလဲလို့မြင်တော့ဘုရားကျောင်းမြို့အစွန်အစကဩရိန္ဒေရဲ့တဲခုံရဆရာခလိတခုမှရရှိနေတယ်။ဘုရားရှင်ဒီဒီနေ့ညနေကျမ်းမှာသောတိဒီမစီတုံတောင်းတဲ့တော်ကလည်းဒီပါးလေးကိုသတိပရိခရာလေးကိုကိုယ်တိုင်ယူဆောင်ပြီးတော့ဇံပင်ရခီးဖြင့်ကောင်းကင်ခီးဖြင့်ကြွရချီးချွတ်ပေးတော်မူ။ခရမ်းရှင်ရဲ့အတရေတော်လေးကိုအလုံးစုံသိပြီးနာမယဟန်တပအတွင်ဖြင့်ပုဂ္ဂိုလ်တည်းအမျိုးကောင်းတာကိုချီးချွတ်ပေးတော်မူပါရဲ့။ဓာတုဝိသင်ကအတုတ္တံဆိုပြီးသားဖြစ်နော်။အနာဂါမိမညံဖုန်ညာဆိုင်တည်တဲ့အောင်သူညမှာချီးချွတ်ပေးတော်မူလိုက်ပါရဲ့။အဲ့ဒီပုံစံပေါ့ဦးဇင်းတို့ခရမ်းရှင်ကပြောတဲ့နဲ့အချိန်ခါကာလမှာပြောတဲ့စကားကိုပြောတဲ့နဲ့အတိုင်းအတာအထိချိန်ဆပြီးပြောတော်မူပါတယ်။ဒီချက်နဲ့ပတ်သက်ပြီးတော့ဒီတုက္ကဋဂုံတော်နဲ့ပြည့်စုံချက်နဲ့ပတ်သက်ပြီးအဘိယရာဇကုမာရတုတ်တန်ဆိုပြီးတော့တုတ်တန်တစ်ခုရရှိတယ်။မြေစီမှာဘာနာတာပါဠိတော်မှာပဲပါပါတယ်။ဒီအဘိယမင်းသားကနာမည်တော်ဖြစ်တဲ့ဆရာဇီဝကရဲ့မွေးစားတဲ့ဖတ်ခင်မဲ့ဆိုကြပါလို့နော်။ဒီဝကကဒီအဗျာမင်းသားကကောက်ယူပြီးမွေးလိုက်တဲ့အတွက်အဲ့ဒါရှိပြီးကြီးပါလာရတဲ့သူတော်ကောင်းတဦးဖြစ်ပါတယ်။ဒီအဗျာမင်းသားကနိဂန္ဓနာတဗုဒ္ဓလို့ခေါ်ဆိုအပ်တဲ့နာတရဲ့သားဖြစ်တဲ့နိဂန္ဓရဲ့ဆရာကြီးကိုကိုယ်ကိုယ်ရှိတဲ့နေတဲ့ပုဂ္ဂိုလ်တဦးလည်းဖြစ်တယ်။နိဂန္ဓရဲ့ဆရာကြီးကလေးလကြယတနာတစ်ခုကိုသူကအစီအစဉ်ထားတယ်။အရင်ကောမှအပေါ်နဲ့ဝါရတင်ဖို့ဘာကြောင့်လဲ။မိမိရဲ့ဒိဋ္ဌာဝကတွေကဘုရားရှင်ကွင်ထုံးပေါ်ပေါက်နာတော်မူတဲ့အချိန်ခါမှာဘုရားရှင်ရဲ့ဝါဒဘက်ကိုကြောက်ပြီးကြီးညိုသွားကြတယ်။ဒါကြောင့်မိမိရဲ့ပရိသတ်တွေကဘုရားရှင်ရဲ့သာသနာတော်ထင်းတို့ဝင်သားတဲ့ပရိသတ်တွေကတိတ်အားကောင်းလာတဲ့အခါရှင်ဂေါတမရဲ့အပေါ်ဆက်အပြစ်တင်းထန်အောင်ပြဿနာတစ်ခုသူကစီမံထားတယ်။ဒီပြဿနာတစ်ခုကိုစီမံလိုက်တဲ့အပိုင်းမှာလေးလတောင်ကြားတယ်လို့အဆိုရှိပါတယ်နော်။အဲဒီတော့ဒီပြဿနာကိုရှင်ဂေါတမထံသွားပြီးတင်ဖို့ရအဲ့တဘုသူကိုရိတ်ထည်လိုက်တယ်မြေတော့မိမိရဲ့အဖေမင်းသားကိုသူကရိတ်ထည်ထားတယ်။ဟဲ့အဖေမင်းသားကိုရိတ်ချပြီးတော့သူကဘာအမိန့်ရှိလဲ။အိဟိဒောရဇကုမာရသမဏတဂေါရမတဝါဒံအာရောပိဟိမင်းသားလာပြီးတော့ရှင်ဂေါရမကိုသွားပြီးတော့တင်ဝါဒတင်စဧဝံတေကလျာဏောကိတိတတအဘုဂိစေတတိဒီလိုတင်ရှင်ဘောဓမကိုတော့ပြီးတော့ဝါရတင်းနေမယ်ဆိုရင်တင်းရဲ့ကောင်းတဲ့တဲ့နေဟာကျော်သောတဲ့နေမဆန့်ဖို့အပြတ်ခံပြီးတော့ဖွက်လာလိမ့်မယ်။အဘိနရသကုမာရိနသမဏတဂေါဓမတယောမေတိကတယောမနုဘဝတဝါတော့အာရောပိတော်တိအဗျာမင်းသားဟာဒီလောက်သာတကောကြီးထွားနေတဲ့အာနုဘကြီးမားနေတဲ့ရှင်ဘောဓမကိုဝါရတင်းနေနေဆိုပြီးတင်းရဲ့ကောင်းတဲ့ဂုံတဲ့နေကျော်သောတဲ့နေမဆန့်ဖို့အပြတ်ခံပြီးတက်လာလိမ့်မယ်နော်။တပည့်တော်ကဘယ်လိုဝါထက်တော်ပြီးတင်ရမလဲလို့သူကပြန်ပြီးတော့မေးလိုက်တဲ့အချိန်ခါမှာနိဂန္ဓဆရာကြီးကဘာတင်ပေးလဲ။ဘာလျာအနုခောပန္တိတထာဂတောတံဝါစံယတဝါစပရိသအဘိယအမနာပါရှင်ဂေါတမကိုသွားမေးကြည့်ပါအရှင်ဘုရားအရှင်ဘုရားဟာသူတော်ဘာတို့မစ်မနစ်တဲ့အတဲ့စကားမျိုးကိုပြောကြတော့မူပါတရာလို့ဒီမေးခွန်းသွားမေးကြည့်မေးလိုက်တဲ့အချိန်ခါမှာအရှင်ဂေါရမကအကြိမ်ဒီလိုမေးလိုက်တဲ့အချိန်ခါမှာဗာလိယရဇကုမာရတထကတောတံဝါစယတဝါစပရိသအဗျာအမနာပါသူတို့ဘာလို့မကြည့်မနစ်တဲ့စကားကိုငါဖျက်ပြောတော်မူတယ်လို့များအကြိမ်ပြောခြင်းဖြေခြင်းနဲ့နော်အဲဒီခါမှာရှင်ဂေါရမကသင်ကဒီလိုဝါရတင်ပြီးတော့ဘယ်လိုတင်ရမလဲအထကိဉ္စရဟိတိပန္တိပုထုဇနိနနန္ဒကရဏပုထုဇနောပိဟိတံဝါစံပန္တိယယတဝါစပရိသအဗျာအမနာပါတိအရှင်ပြားနဲ့ပုလို့ရှင်ပါထူးတယ်ပုလို့ရှင်ရင်လည်းဘုရားမနစ်ဆိုင်တဲ့ဇာကပြောကြတယ်အရှင်ပြားနဲ့ဘုရားမနစ်ဆိုင်တဲ့ဇာကပြော ဒါကြောင့်ဘုဒ္ဓရှင်ရဲ့အရှင်ကနေဗာမျက်ကွာဟိုက်ရှိပါတယ်လို့ဒီလိုအပြစ်တင်ပြီးတော့နော်အကယ်၍မရှင်ဂေါတမကခုလိုမေးလိုက်တဲ့အခါသူတို့ဘာလို့မနှစ်သက်တဲ့စကားကိုအရှင်ဂေါတမပြောကြပါလားလို့မေးလိုက်တော့သူကအရှင်ဂေါတမကပြန်ပြီးတော့ပြင်းနေဆိုရင်ဘယ်လိုဖြစ်မလဲနာရဇကုမာရတ္ထကတောတံဝါစံပါတိယယတဝါစပရိတံအပိယအမနာပါသူတို့ဘာလို့မဖြစ်နေတဲ့စကားမျိုးကိုတထကတဘုရားရှင်ဘယ်တော့မှမပြောဘူးလို့အကယ်၍မြန်ပြန်ပြီးဖြေခဲ့မယ်ဆိုရင်နော်အရိကမရှင်ဂေါတမကိုသင်ဝါဒတင်ပြီးတော့ဘယ်လိုတင်ရမလဲအထကိသရတိဒီပန္တိဒေဝတ္တောဇဂတောအဘယိကောဒေဝတ္တောနေရီကောဒေဝတ္တောကပ္ပတောဒေဝတ္တောအတ္တိကိသောဒေဝတ္တောတိဒီလိုဆိုရင်ဘုရားတော်မနှိမ့်ချတဲ့စကားကိုအရှင်ဘုရားမပြောဘူးလို့လို့ချင်းဘာကြောင့်အရှင်ဒေဝရကိုအရှင်ဘုရားပြောရလဲဘယ်လိုပြောလဲအဘယိကောဒေဝဒီအရှင်ဒေဝရအကြောင်းကိုအရှင်ဘုရားကတော့ပြောရတယ်နော်အဘယိကောဒေဝတ္တောဒီဝတ္တဒီအပေရောက်မဲ့ပုဂ္ဂိုလ်ဖြစ်တယ်။နေရီကောငရဲရောက်မဲ့ပုဂ္ဂိုလ်ဖြစ်တယ်။ကပ္ပတောကဘာတိလည်းငရဲတဲ့ဤပြီးခံရမဲ့ပုဂ္ဂိုလ်ဖြစ်တယ်။အတေကိသောဒီဝတ္တဒီဘယ်လိုမှကုစားလို့မရတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့အရှင်ဘုရားဗတ်တော်ပြောတာတည်းဒီစကားကိုဝါဒအတင်းပြီးတော့ဆိုပြီးတင်ပေးလိုက်နော်။အဲဒီလိုတင်ပေးလိုက်လို့ရှိရင်တော့ဒီရှင်ဂေါတမဟာသူဘယ်လိုမှဒီစကားကိုဖြစ်အောင်လို့မရနိုင်ဘူး။နှစ်ဖက်စွန်းဘယ်လိုမှလုံအောင်သူဖြစ်နိုင်မှာမဟုတ်ဘူး။ဒီပြဿနာတင်သွားတင်လိုက်လို့ရှိရင်တော့ရှင်ဂေါတမအပေါ်၌သင်ဟာနိုင်လိမ့်မယ်ဆိုပြီးတော့သူကတင်ပေးလိုက်တယ်။တင်ပေးပြီးမြတ်စွာဘုရားတန်ခြင်းကမြတ်စွာဘုရားတန်ခြင်းကလိုက်တဲ့အချိန်ခါမှာမျက်နှာကြမ်းဖြစ်နေတော့မေးခွန်းတစ်ခုပြဿနာတစ်ခုမေးလိုက်မယ်ဆိုရင်နည်းနည်းလေးအချင်းကလည်းနှောင်းတာတခုဒီဟန်တံခါပရိသအလယ်မှာသွားမေးခဲ့ရင်ဟိုကတခုဒီကတခုမေးခဲ့ရင်သိပြီအချင်းတွေကမလှဖြစ်ခြင်းလည်းဖြစ်မယ်ဒီတော့သူကအကြံစီတခုရတာနဲ့ဘုရားကိုဆုံးပြစ်ဖိတဲ့အခါတွေပြစ်ဖိတဲ့အခါမှာလည်းဘုရားတစ်ပါးလေးဆိုလို့ရှိရင်လည်းသူ့မှာအပြည့်အစုံကမလွတ်မှာဆိုလို့နော်ဒီလောက်တန်းချမ်းသာကျော်ဝနေတဲ့ပုဂ္ဂိုလ်သူကဘုရားရှင်တစ်ပါးပဲပြင့်ပြီးဆုံးပြတယ်ဆိုတော့ဘုရားကအပြောမလွတ်မှာဆိုလို့ဘုရားနဲ့တကွအနောက်ပါတန်ခါ၃ပါး၄ပါးပြင့်ခဲ့ပါတယ်ပြင့်ပြီးတော့နောက်တစ်နေ့ဆုံးခန်းခြင်းကိစ္စအိမ်မှာပြုလုပ်ပြီးဆိုကြဆိုအဲ့ဒီခါမှာကလည်းကသင်ပေးတဲ့အတိုင်းမျိုးကမေးတယ်နော်မျိုးကနေမေးလိုက်တဲ့အချိန်ခါကျတော့ဗာလိယနုခောပါတိတထကတောတံဝါစံယသာဝါစပရိသံအဘိယအမနာပါမြတ်စွာဘုရားမြတ်စွာဘုရားဒီဘုရားတော်မနစ်ဆိုင်တဲ့စကားမျိုးကိုပြောတော်မူပါသလားလို့ဒီလိုမေးလိုက်တဲ့အခါဘုရားရှင်ဘက်ကဗာပြန်ဖြေလဲနခောထရဇကုမာရဧကံတိနတိတဖက်ကဖြေရမယ်မျိုးကမျိုးမဟုတ်ဘူးဒီမိဂုံကအေကံတခွန်းကြီးဖြစ်ရမယ်မိဂုံမျိုးမဟုတ်ပါဘူးနော်အဲဒီလိုပြင်လိုက်တဲ့အချိန်ခါမှာမြတ်စွာဘုရားရဲ့ဆိုလိုရင်းအဓိပ္ပာယ်ကတော့ဒီစကားတွေဒီခွဲခြားဝေဖန်ပြီးပြန်ပြီးတော့အဖြေပေးရမယ်စကားဖြစ်တယ်မဖြစ်ဒီစကားမျိုးကိုမပြောပါဘူးလို့လည်းတစ်ဖက်ကပြောလို့မဖြစ်ဘူးပြောပါတယ်လို့လည်းတစ်ဖက်ကပြောလို့ရတယ်မိဂုံမျိုးမဟုတ်ဘူးခွဲပြဝေဖန်စိတ်ဖြာပြီးမှဖြေဆိုရမယ်စကားမျိုးဖြစ်တယ်လို့မြတ်စွာဘုရားကပြန်ပြီးတော့အမိန့်ရှိလိုက်နော်အဲဒီတော့အမိန့်ရှိလိုက်တဲ့အချိန်ခါမှာသစ္စာဗန္တိအနတ်သုံးဤကန္တာဤကန္တာတွေတော့အလုံးရှုံးကုန်ပြီပျက်စီးကုန်ပြီစကားလေးတစ်ခွန်းနဲ့ဤကန္တာလေးလပြတ်စီမံထားတဲ့ဒီကြံနာတွေအကုန်လုံးရှုံးသွားတယ်ဘာဖြစ်လို့လဲဒီဘာနာတောရသကုမာရယောဝတေတိအိဋ္ဌဗန္တိအနန္တုံဒီကန္တာတိဘာသာဒီနိကန္တာတိအကျုံးကြီးကျုံးပြီးတော့သင်ဒီစကားပြောရတယ်လို့ဘုရားရှင်ကမေးကြည့်နော်မေးကြည့်လိုက်တဲ့အချိန်ကမှနိကန္တာကြီးကသူ့ကိုသင်ပေးတဲ့အကြောင်းလေးတွေကိုအခြေအတင်နဲ့အခြေမြင့်ကနေဆိုပြီးအကုန်လုံးသင်ပြတယောက်ထားပါတယ်နော်တယောက်ထားလိုက်တဲ့အချိန်ခါကျတော့အဲ့ဒီအချိန်ခါမှာဘုရားမင်းသားကမလုပ်နေလေဆိုတော့ဘုရားရှင်ကဒီလိုဆုံးလို့ပဲကျင်းပါတဲ့အပိုင်းလေးမှာပေါ့နော်သူ့ရဲ့သားငယ်လေးတစ်ခုပေါ့ပဲလေအိဒါကမြဖြစ်တဲ့တန်းငယ်လေးတခုကိုငင်းငင်းမှပိုက်ထားတယ်။ဒီရဲ့ချက်ကတော့ပြဿနာအခြေချင်းဆွေးနွေးတဲ့အပိုင်းမှာအကြေးသူ့ဘက်ကရှုံးနေသွားခဲ့မယ်ဆိုလို့ရှိရင်ဒီကလေးကိုနည်းနည်းလေးဖိတ်လိုက်ပါနော်။အိမ်မုတ်ကိစ္စကိုမလုပ်ချင်ဘူးတက္ကသိုလ်ကြီးတွေအိမ်ကျန်လာပြီ။တက္ကသိုလ်ကြီးတွေကခိုင်းနေတယ်။ခိုင်းနေတဲ့အခါကျတော့ဒီကလေးကိုလက်ထက်ကချမရအောင်တက္ကသိုလ်ကြီးတွေဘာလုပ်တတ်လဲ။ဟမ်။ကလေးဖိတ်ဆိုတော့ဟုတ်လား။အဲဒီပုံစံမျိုးပဲနော်။ဒီမှာတော်သားလေးက20ကန်ချမရလို့ဟိုလေးလုတ်လိုက်စမ်းမအောင်ဒီလေးလုတ်လိုက်စမ်းမအောင်တရားကြီးတွေကိုခိုင်းရတယ်ဟုတ်လို့မလားအဲဒီပုံစံမျိုးပဲကိုယ်နဲ့သူကသူ့ဘက်ကဝါရရှုံးပြီဆိုလို့ရှိရင်တော့ဒီကလေးကိုစိတ်ပြီးတော့အဲဒီကလေးကလည်းအမတန်ထင်းရခင်တဲ့ဘာညာဆိုပြီးတော့စကားပြောပြီးဟုတ်လို့မလားအဲဒီပုံစံနဲ့အခက်နဲ့ဖြစ်အောင်သူကကလေးကိုသူကရင်ခွင်နဲ့ပိုက်ထားတယ်သူရဲ့ရွေးချက်ကတော့ အဲ့ဒီအချိန်ကမှဘုရားရှင်ကသူ့ကိုပဲပြန်ပြီးတော့မြင်ကြည့်ပါလေနော်။တန်ကျင်မြင်ရသည့်ရာဇကုမာရသာသာယံကုမာရတုံ့ပြန်ဝပမထမန္တယတတိယဝပမထမန္တယကထဝကထဝမုခေအာရိယကိဋ္ဌိနံကရိယာတိ။ဒါကြတော့မင်းသာငါဘုရားတင်မင်းသားကိုမေကွန်းတစ်ခုမြင်မယ်။သင်ဖြစ်ဆိုင်တယ်လို့ဖြေပါနော်။သင်ရဲ့မင်းရောမုခေအကြောင်းပြည့်ဖြစ်စေလူသင်ရဲ့အထင်းအကြောင်းလုံနေတဲ့ပုဂ္ဂိုလ်ရဲ့မေ့လျော့မှုကိုပဲအကြောင်းပြုလို့ဖြစ်စေဒီကလေးကသင်္သာသာတစ်ခုကိုတော့လည်းကောင်းဩကတံခွဲအစအနတစ်ခုကိုတော့လည်းကောင်းပကံခွဲအစအနတစ်ခုကိုတော့လည်းကောင်းပေါ့နော်ဒီပါဇက်ထဲကိုထည့်လိုက်ပြီဆိုကြဆိုနော်အဲ့ဒီလိုထည့်လိုက်တဲ့အချိန်ကမှဒီကလေးကိုသင်ဘယ်လိုလုပ်မလဲမြတ်စွာဘုရားကမေ့ကြည့်အဲ့ဒီခါကျတော့မှဟာရီအဟာရီယတဟံဗတ္တိတသေဗန္တိနာတကုနေယအာတိပင်နေဝအဟတောဝါမေနဟတေနတိသံပရိစ္စတဝတ္ထိနေနဟတေနဝေကုဘိလိင်္ဂရိတဝတ္တလဟိတံမိအဟာရိယံမြတ်စွာဘုရားတပည့်တော်ဒီကလေးပါဇတ်ထဲမှာဒီလိုသစ္စာသတ်ဖို့ဘုရားကငွဲအိုးကွဲအစအနတွေဝင်သွားတာပြည့်ပြီဆိုလို့ရှိရင်တပည့်တော်ဆွတ်ထုတ်မယ်ဘုရားတကယ်လည်းပြောမလို့ဆွတ်ထုတ်လို့မရပြန်ဘူးဆိုရင်ဒီကလေးခေါင်းကိုကိုင်းမဇက်ကိုအတင်းဖြည့်ပြီးတော့နော်လန်ကျော်လေးကောက်ပြီးတော့ဗဇတ်တဲ့ရှိတာကိုအတင်းဆွတ်ထုတ်မယ်ပြေးထွက်ခြင်းလည်းဆွတ်ပါစေဆွတ်တော့ပြီးတော့ထုတ်တော့မယ်ဘာဖြစ်လို့လဲတန်ခိတာဟိတုအဋ္ဌိနိဗ္ဗာန်ရဲ့ကုမာရီအလုက္ခဘအကြောင်းပြောရင်တော့ဒီကလေးကိုတပြီးတော့အစဉ်တန်းစောင့်ရှောက်နေတဲ့စိတ်ထားတပြီးတော့မှရှိနေတယ်ဒီသစ္စာဒီအိုးချမ်းခွဲဒီပကံခွဲစားတွေဖန်ခွဲစားတွေကိုဒီကလေးမျိုးချက်လိုက်ဒီကလေးဒုက္ခရောက်ဒုက္ခမရောက်စေခြင်းနဲ့ဒီကလေးပေါ်ကျင်နာတနာအစဉ်စောင့်ရှောက်တဲ့စိတ်ထားတပြီးတော့မှရှိနေပါတယ်မြတ်စွာဘုရားဒါကြောင့်ဒီကလေးပါဇက်ထဲကရှိနေတဲ့ဒီသင်္သကအိုးကြံခွဲစားပကံခွဲစားတွေကိုဒီကလေးသွတ်ထွက်ခြင်းနဲ့ထွက်ပါစေတပြီးတော့အတင်းဆွတ်ထုတ်ရမယ်ဒီလိုထောက်ထားအဲ့ဒီအခါမှာမြတ်စွာဘုရားကဧဝမေဝခောရသကုမာရယန္တတကတောဝဆံသနာတိအဘုဒ္ဓအတ္တိသနာတသဟိတသာသပရိသအမိယအမနာပါဏတန္တတကတောဝဆံပါတတိဆိုတဲ့ညကပြောခဲ့တဲ့အဲဇဂန်၆ခုမြတ်စွာဘုရားအမိန့်ရှိပါနော်ဒီတော့မြတ်စွာဘုရားအဲ့ဇဂန်၆ခုနဲ့ကဘုရားရှင်ပြောတော်မူတဲ့ဇဂန်ဒီဘယ်နှခုရှိလဲနှခုမှန်လဲမှန်လဲအကျိုးလဲရှိတယ်ဒါတော့ဘာလို့မနှစ်ချက်ဘူးပြောတဲ့နဲ့အချိန်ကာလကိုပြီးတဲ့အချိန်ကမှဘုရားရှင်ပြောတော်မူတယ်မှန်လဲမှန်လဲအကျိုးလဲရှိတယ်ဒါတော့ဘာလို့နှစ်ချက်တာဒီဇဂန်မျိုးကိုလည်းပြောတဲ့နဲ့အချိန်ကာလကိုပြီးတော်မူတဲ့အချိန်ကမှဘုရားရှင်ပြောကြတော်မူပါတယ်ဆိုပြီးတော့ဒီလိုပြန်ပြီးတော့အမိန့်ရှိတယ်နော်ဒါဘာကြောင့်မြတ်စွာဘုရားပြောရတယ်လို့မင်းရင်လေခொနကမြတ်စွာဘုရားကဘာဖြစ်လို့ဒီစကားမျိုးပြောရတယ်လို့မေးတော့သရဝါရီအပေါ်လိုက်ဘုရားရှင်မှလည်းအစဉ်တနဆွန့်ရှောက်မှုကရုဏာတရားရှိတော်မူတယ်သရဝါရီအပေါ်လိုက်အစဉ်တနဆွန့်ရှောက်နေတဲ့ဒီကရုဏာဓာတ်ကိုအခြေခံပြီးတော့မြတ်စွာဘုရားကမဟာကရုဏာတော်ဓာတ်ကလှုပ်ဆော်တော်မူတဲ့အတွက်သူတို့ဘာလို့မနှိမ့်ချပြင်မဲ့လို့မှန်လဲမှန်လဲအကျိုးလဲရှိမယ်ဆိုရင်ပြောတော်မူတယ်။ဒါပါတော့လည်းနှိမ့်ချမယ်မှန်လဲမှန်လဲအကျိုးလဲရှိမယ်ဆိုရင်လည်းပြောတဲ့အချိန်ခါကာလကိုသိတဲ့အခါပြောပြီးတော်မူတယ်နော်။ဒါကြောင့်ဥစ္စေလို့ဘုရားရှင်ဒီဒုက္ကဋ္ဌဂုံတော်နဲ့မပြည့်စုံဘူးလား။ပြည့်စုံတယ်။ကောင်းမွန်မှန်ကန်တဲ့အကျိုးရှိနေတဲ့စကားတွေကိုပြောတဲ့အချိန်ခါကာလမှာပြောပြီးတော်မူတဲ့အတွက်ဒီနေ့တရားနာပရိသတ်တွေတရားစင်စားကြည့်တယ်။ဒီကတိလကျင့်စဉ်လို့ဥစ္စေလို့သိခွင့်မရဘူးလား။ရဘုရားဟောခဲ့လို့ဒါဤဘက်တမာတိပြည့်စင်လို့သိခွင့်မရဘူးလားရရှိဘုရားဟောခဲ့လို့သိခွင့်ရကြတယ်ဤဘက်ပညာပြည့်စင်လို့သိခွင့်မရဘူးလားရကြတယ်ဘာဖြစ်လို့ရတယ်လဲဘုရားဟောခဲ့လို့ရရှိကြတယ်သုခတ္တဂုံတော်နေ့ပြည့်စုံပြီးတော့ဘုရားရှင်ကကောင်းမွန်မှန်ကန်ဖြုတ်မှတ်နေတဲ့ဒီစကားတော်တွေကိုဟောကြားပြတာဆုံးဆုံးမှာကြတယ်အတွက်ဥစဉ်လို့သိခွင့်ရတယ်သိခွင့်ရတော့ဘာထုလဲသီလပြည့်စင်ကိုလက်တွေ့ကျင့်တော့သီလပြည့်စင်ကြောင့်ရနိုင်တဲ့သံဃာတဲ့အကျိုးတရားတွေဘယ်တော့မှမရနိုင်ဘူးလားရနိုင်။တမာတိပြည့်စုံကိုလက်တွေ့ကျင့်လိုက်တဲ့အတွက်တမာတိပြည့်စုံကြောင့်ရနိုင်တဲ့သံဃာဒုက္ခတွေမရနိုင်ကြဘူးလားရနိုင်တယ်။ဝိညာဉ်ပြည့်စုံကိုလက်တွေ့ကျင့်လိုက်တဲ့အတွက်လဲဝိညာဉ်ပြည့်စုံကြောင့်ရရှိနိုင်တဲ့သံဃာဒုက္ခတွေလက်တွေ့မရကြဘူးလားရကြတယ်။ကိုတမာတိဘိုင်းဒီမှာထူထောင်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။ပညာဘိုင်းရောက်နေတဲ့တော်ကောင်းတွေလည်းရှိကြပါလား။သမာဓိပိုင်းရောက်နေတဲ့ပုဂ္ဂိုလ်တွေကလည်းမိမိရရှိတဲ့ဒီသမာဓိလေးရဲ့ဆန္ဒဒုက္ခကိုအားရကျင့်နှံ့မှုမရှိဘူးလားရှိကြတယ်ဒီလိုဒိဋ္ဌဓမ္မဆန္ဒဒုက္ခလေးတွေကိုခံစားနေရခြင်းသည် သုဘဒ္ဒဂုံတော်နှင့်ပြည့်စုံတော်မူတဲ့ဘုရားရှင်ရဲ့မဟာကရုဏာတော်ဓာတ်သဗ္ဗညုတဉာဏ်တော်မြတ်တွေကိုအခြေခံလို့ဘုရားတွေရရှိကြအောင်ဖြစ်တယ်။ဒါကြောင့်ဒီလိုသုဘဒ္ဒခေါ်တဲ့ကောင်းမွန်မှန်ကန်တဲ့အကျိုးရှိတဲ့စကားတွေကိုဟောကြားပြတာဆုံးဆုံးမတော်မူတတ်တဲ့ဘုရားတဆူအိမ်တန်ရှင်ဆက်ရှိနေတဲ့ဆိုရင်ဒီလိုဘုရားမျိုးကိုဥစဉ်တော့မကိုယ်ကိုတက်ခုလား။ကိုယ်ကိုယ်တိုက်တယ်သုံးပြပြီးတော့ဘုတော်ပါမလားမတော်ဘူးကြောက်ခိုင်းမှုကတော်မလားမတော်ဘူးဒါချမ်းသာဒုက္ခကိုလွတ်လန်းတောင်းတာကြည့်နော်နောက်ဂုဏ်တော်တစ်ခုကတော့ဗာလဲလောကဝိတုဂုဏ်တော်ဖြစ်ပါတယ်သောဟိဘဂဝါတဘာဝတောသမုဒိယတောနိရောဓတောနိရောဓုပါယတောတိသဗ္ဗတာလောကအဝေတိအညာတိပတိဝိစီဟောလောကဝိတုလောကအကြောင်းကိုသိတယ်ဆိုတော့လောကဆိုတာကဗာလဲလို့မြည်တော့အကျဉ်းချုပ်အပြင်ဥပါဒဏ်နဲ့ခန္ဓာ၅ပါးကိုလောက30ဘုံအတွင်းမှာတည်ရှိနေတဲ့ပရမတ္ထအတ္တတွေကိုသံပြီးတော့ပရမတ္ထသစ္စာနေကပရမတ္ထသစ္စာမျက်လုံးနဲ့လှမ်းကြည့်လိုက်တော့ယုတ်တရားအစုဘုံရှိတယ်ဝေဒနာတရားအစုဘုံရှိတယ်ပညာတရားအစုဘုံရှိတယ်စိတ္တိသင်္ခါရတရားအစုဘုံရှိတယ်အတိစိတ်ဝိညာဉ်တရားအစုဘုံရှိတယ်ဘယ်နှဘုံရှိလဲ၅ဘုံအဲ့ဒီခန္ဓာ၅ပါးဥပါဒဏ်နဲ့ခန္ဓာ၅ပါးအဲ့ဒီဥပါဒဏ်နဲ့ခန္ဓာ၅ပါးကိုသိတဲ့အပိုင်းပါဦးဇင်းတို့ဘုရားရှင်ကြီးဘယ်လိုသိလဲ၄ဘက်၄ဌာန်ကလှည့်ပြီးတော့သိတော်မူပါတယ်၄ဘက်၄ဌာန်ကသိတယ်ဆိုတာကသဘာဝဒီဥပါဒဏ်နဲ့ခန္ဓာ၅ပါးရဲ့ဒီရဲ့သဘာဝလက္ခဏာတွေကိုလည်းဟုတ်တိုင်းမှဆိုထွန်းဖောက်ပြီးသိတော်မူတယ်ဒီတော့ရူပခန္ဓာဆိုကြတယ်နော်ရူပဥပါဒဏ်နဲ့ခန္ဓာပဲဆိုကြတယ်ယုတ်ဘလောက်ရှိတယ်လို့ဘုရားရှင်သတ်မှတ်တယ်ယုတ်28ပါဒီယုတ်28ပါကကလတ်လို့ခေါ်တဲ့အမုံလေးတွေအနေနဲ့ဖြစ်တယ်ဒီကလတ်ကလေးတွေကိုတန်ခွဲနိုင်လို့ရှိရင်ကလတ်တစ်ခုတစ်ခုမှာအနည်းဆုံးအဖြစ်ပဒဝီအာဘောတိဇောဝါယောအစဉ်အနတ်အယတဩဇာသဘောတရားရှိခုရှိအဲ့ဒီသဘောတရားလေးတွေကိုလက္ခဏရတ္တပိစုကရံပရထန်ဤအဖြစ်ကောင်းစွာကြည်ချင်နိုင်တဲ့စွမ်းအားဉာဏ်ရှင်မှာရှိပထဝီဓာတ်မှာဘယ်လိုသဘာဝလက္ခဏာရှိပထဝီဓာတ်ပဋိဌာနလက္ခဏာတံပရိစ္ဆနအရတပထဝီဓာတ်သက္ကလတလက္ခဏာပဋိဌာနအရတတံပရိစ္ဆနပိစုကထာနဒေတာဘုဒ္ဓတရားပဋ္ဌာနပထဝီဓာတ်ကြည့်လိုက်လို့ရှင်မာတဲ့သဘောကသူ့ရဲ့သဘာဝလက္ခဏာပဋိဌာနရတ္တကလတုပြန်ယုတ်တရားတည်းရဲ့တိယဖြစ်ခြင်းကသူ့ရဲ့လုပ်ငန်းကိစ္စ။ပြန်ယုတ်တရားတည်းကကလတုပြန်ခုနှစ်မျိုး၊၈မျိုး၊၉မျိုးစတဲ့ယုတ်တရားတွေပေါ့နော်။ဒီယုတ်တရားတွေကသူ့ပေါ်မှာလာတည်တယ်ဆိုတော့သူကဒီယုတ်တရားတွေကိုအောက်ကခံနေတော့အပြင်အပြင်ဖြစ်နေတဲ့သဘောတရားတွေရှုနေတဲ့ယောဂီဉာဏ်နဲ့မှထင်လာတယ်။ဒီကလတုတပြန်တပထအာဘောတတိသောတဝရတတိတသုံးပါးကအနိစ္စဆုံးအကြောင်းတရားဖြစ်တယ်။အဲ့ဒီလိုလက္ခဏရတ္တပိစုပရံပရထန်နိအဖြစ်ဒီယုတ်ညက်တွေကိုတိတိကျကျထွန်းဖောက်ပြီးသိတော်မူတယ်။အဲဒီလိုသိတော်မူတဲ့တော့ယုတ်တရားဘထူမှာသိလို့ပြန်နေယုတ်ညက်ချင်းပါလုံးမှာလည်းပုံစံတူသိတော်မူတယ်။ပြတိတ52လုံးရှိတယ်53လုံးလို့ခင်ဗျာမဟုတ်ဘူး။အတိကျပဲ။52လုံးလို့လည်းမဟုတ်ဘူး။52လုံးအတိကျရှိတယ်။သဘာဝလက္ခဏာထွန်းဖောက်ပြီးသိတယ်။ဝိညာဉ်နဲ့တအကျင့်အဖြစ်မျက်စိသက္ခုအကြည့်တက်ကုန်ပြီဖြစ်သွားတဲ့သက္ခုဝိညာဉ်နာအကြည့်တက်ကုန်ပြီဖြစ်သွားတဲ့သောတာဝိညာဉ်ဆက်တည်ဖြစ်မျက်စိနာနာတရားကိုနှလုံး၆ဌာနမှာပြီပြီဖြစ်သွားနေတဲ့ဝိညာဉ်နဲ့တ6မျိုးအကြည့်ချုပ်အပြည့်ဖြစ်ခြင်းပြီးတော်မူတယ်ဒီတော့အဲ့ဒီလိုခွဲခြားသိပြန်ပြီးသိတဲ့အပိုင်းမှာခုနကလက္ခဏရတ္တအပိစုပရံပရထန်နိအပြည့်ပုံစံမှန်ပြီးတော်မူတယ်ဒါကသဘာဝအပြည့်ဒီဥပါဒနဲ့ခန္ဓာ၅ပါးကိုပြီးတော်မူခြင်းဖြစ်တယ်ဒီနေ့ဦးဇင်းတို့ဘုရားရှင်ကလွှဲ၍ဘုရားရှင်ရဲ့ဆံမနည်းရတဲ့ဘုရားရှင်ရဲ့တတိသမဂ္ဂတွေကလွှဲနော်ဒီလိုဥပါဒနဲ့ခန္ဓာ၅ပါးကိုခုလိုစနစ်တကျသိတတ်တဲ့ပုဂ္ဂိုလ်လောကမှာရှိလားဒီလိုတို့တော့ဒါဒီလိုသိတဲ့အပိုင်းမှာဥစ္စေလို့ဘုရားရှင်ကြီးပြန်ကြည့်လိုက်အောင်သစ္စာတ္တမှန်လဲဒီဥပါဒနဲ့ခန္ဓာ၅ပါးကိုလက္ခဏရတ္တပိစုပရပရထန်ဒီအဖြစ်ပုံစံမှန်သိဗိဓိတ္တမှန်လဲဒီဥပါဒနဲ့ခန္ဓာ၅ပါးတွေရှိတယ်ဆိုတာကိုလမ်းကြည့်တော့သိဘိဓမ္မာဘလောက်ထိဒီဥပါဒနဲ့ခန္ဓာ၅ပါးတွေကကျဲဝန်းလဲအနန္တစัจ java ဆိုပြီးဘုရားရှင်သတ်မှတ်ထားတယ်။စัจ java တစ်ခုတစ်ခုမှတည်ရှိနေတဲ့သရဝဘုံကိုလည်းအနန္တလို့သတ်မှတ်ထားပါတယ်။တိုင်းရှိလောကရှိတယ်လို့သတ်မှတ်လောကရှိတယ်။၃၀ဘုံအဖွဲ့ရှိတယ်။ ဒီလိုကြီးညာချက်ထုတ်ဆောင်နိုင်တာဒီဥစ္စေတ္တသမ္မာသမ္ဗုဒ္ဓဘုရားရှင်ကလည်းဒီတိဂိုင်းစီရတဲ့ဆောင်တဥ္ဖြင့်ထုတ်ဆောင်နိုင်တဲ့ဆောင်အရှိတာမရှိဘူးနော်သူဆိုင်ရနိလနက္ခတရားရင်းရှိတယ်ဒီဆိုပေတဲ့ချိန်ကလက်မခံခဲ့ကြအပြင်မဲ့လို့ဒီနေ့သိပ္ပံကတော့အတင့်တယ်လက်ခံရတယ်အတင့်တယ်ဆိုတာကကိုယ်ဖြစ်အောင်ဘုရားဟောတဲ့အတင့်အတိကြသူတို့လိုက်နိုင်နိုင်တဲ့ဆောင်အားမရှိသေးလို့ပြောတာပါဒီတော့ကိုယ်သိမ့်မှန်ပညာကနေရီများစွာတွေ့လာတယ်လို့သူတို့လက်ခံတယ်လရီများစွာတွေ့နေပြီလို့လက်ခံတယ်ဆိုင်ရဆိုင်ရကဘာဒီမှာဆိုင်ရဆိုင်ရနေလနက်ခတရားတွေရှင်ရဓမ္မတာပဲနော်ဒီတော့သုံးသပ်တဲ့ဘုံအဖွဲ့အစည်းတစ်ခုမှာလက်ခကျန်တရားဘုံဘယ်လောက်ရှိတယ်ဆိုတဲ့အစိုးအမိန့်နဲ့ပတ်တယ်လို့အသိပ္ပံရဲ့အယူဆနဲ့ဗုဒ္ဓအဘိဓမ္မာရဲ့အယူဆတွေတူခြင်းနဲ့တူမယ်မတူတော့လဲရှင်းရှင်းရှင်းသို့သော်ဒီအယူဆတွေကတော့လို့ရင်မဟုတ်တော့ပါဘူး32ဘောင်အဖွဲ့စည်းပေါင်းများစွာရှိတယ်ဆိုတဲ့ဒီအပိုင်းနဲ့ပတ်သက်လို့ကတော့သဘောတူညီတဲ့အထက်ရောက်တော့ရပြီးသိကြပါတယ်ဦးဇင်းတို့ဘုရားရှင်ဒီသဗ္ဗညုတဉာဏ်တော်မြတ်ရရှိရဲ့အတွက်ဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုသိပြန်တော်မူတဲ့အချိန်ခါမှာဂရေတသိန်းဖြင့်ပိုင်းခြားထားအပ်တဲ့စကြဝဠာတွေရှိတယ်နော်စကြဝဠာဂရေတသိန်းအတွက်မှာဒီရှိတယ်ပရမတ္ထအတ္တမှန်ခဲ့ရင်အနုမျိုးကပရမနုမျိုးကပရမတ္ထအတ္တကိုတော်လည်းမချမ်းဘူးအကျဉ်းအကျံမရှိကိုယ်စီအောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးကြံတော်မူတယ်ဒီစကြဝဠာဂရေတသိန်းအတွက်မှာဒီရှိနေတဲ့ပရမတ္ထတ္တမှန်ခဲ့ရင်ဉာဏ်တော်ဖြင့်မမြင်လိုက်ပြီတဲ့ဉာဏ်တော်ဖြင့်အနိစ္စဒုက္ခအနတ္တလို့မချိန်ထိုးလိုက်ပြီတဲ့ဉာဏ်တော်ဖြင့်အနိစ္စဒုက္ခအနတ္တလို့မဆုစားမဆင်ញင်မဆုံးပြတ်လိုက်ပြီတဲ့ပရမတ္ထတ္တတစ်ခုမှမရှိဘူးဒီအစ်စ်ကုန်စင်အောင်ဒီသဘာဝလက္ခဏာဆိုင်အောင်ဒီလောက်သိုံနဲ့လုံလောက်မလားမလုံလောက်သေးဘူးသမုဒိယတော့ဒီဥပါဒနဲ့ခန္ဓာ၅ပါးကိုအစ္ဆရပိဋကထာဏနဲ့သဘာဝလက္ခဏာဆိုင်အောင်ပြီးုံနေမကဘူးဒီဥပါဒနဲ့ခန္ဓာ၅ပါးကိုဖြစ်ပေါ်စေတတ်တဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံစတဲ့ဒီအကြောင်းတရားတွေကိုလည်းကိုယ်သိအောင်ပြီးတော်မူတယ်ဘာဝကတွေကတော့ကံကံရဲ့အကျိုးတရားကိုသိတဲ့အပိုင်းမှာဒသိဒေသတာသိတယ်ကိုယ်သိအောင်မသိနိုင်ဘူးသမ္မေညသမ္မာနာမုဒ္ဒဗျာရှင်တို့ကတော့ကံကံရဲ့အကျိုးတရားကိုသိတော်မူတဲ့အပိုင်းမှာကိုယ်သိအောင်သိတော်မူတယ်နမူနာလေးတစ်ခုဆိုကြပါနော်ဘာဝကရိဘက်ကကံကံရဲ့အကျိုးတရားကိုသိတဲ့အပိုင်းမှာပြည့်စုံပြီကအញ្ញမိတ်ရောက်ရင်တော့ရှုရတော့မယ်ရှုတဲ့အပိုင်းလေးမှာကျွန်တော်ကပြောခဲ့တယ်လို့ပေါ့လေထပ်ခက်ထပ်ခက်ပြောနေတဲ့အတိုင်းဝိပဿနာကမ္မန္တရင်းစဝိပဿနာတရင်းစဧကရေသတောဇာနိတဖံဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်နေတဲ့တော်ကောင်ကြီးကံကံအကျိုးကိုဒီစိတ်ဓိဋ္ဌိသတ်တော့သိရမယ်။ဘာဖြစ်လို့ဒီစိတ်ဓိဋ္ဌိသတ်သိရမှာလဲ။ကိုယ်စဉ်အောင်သိဖို့ကသာဝကတို့ရဲ့အရာမဟုတ်ဘူး။သဗ္ဗေညောသမ္မာသမ္ဗုဒ္ဓဘုရားရှင်တို့ရဲ့အရာသာဖြစ်တယ်။သို့တော့သဗ္ဗေနသဗ္ဗံအပရိဇာဏံဤပိစ္ဆယပရိဂဟောနပရိဘူရတိလုံးလုံးမှကံကံရဲ့အကျိုးကိုမသိဘူးဆိုရင်ပိစ္ဆယပရိကဉာဏ်ဘယ်လိုမှမပြည့်စုံနိုင်ဘူး။ဒါဒီကံမှာအဝိဇ္ဇာတဏှာဥပါဒဏ်တွေကဆံရံထားတယ်။အဝိဇ္ဇာတဏှာဥပါဒဏ်တွေဆံရံထားတဲ့ဒီကံတစ်ခုကိုပြုစုပြုထောင်ခဲ့တယ်နော်။ပြုစုပြုထောင်ခဲ့တဲ့အတွက်ဒီအဝိဇ္ဇာတဏှာဥပါဒဏ်ဆံရံထားတဲ့ဒီကံတစ်ခုကိုပြုစုပြုထောင်ထားခဲ့တဲ့အတွက်ကြောင့်ဒီကံကဥပါဒဏ်နဲ့ခန္ဓာ၅ပါးကိုဖြစ်စေတယ်ဆိုတာဥစ္စေလို့ဖျားရှင်ပြီးကိုယ်သိအောင်ပြီးတော့မူတယ်။ဘာဝကကြတာတချို့တွေ့ပဲသိတယ်အဲ့ဒီတော့ဘုရားရှင်ကကိုယ်ခံပြီတဲ့ဆိုတဲ့အပိုင်းနဲ့ပတ်သက်လို့နည်းနည်းလေးသဘောထပ်ပြီးပေါ့အောင်ထပ်ပြောမယ်။ဘုရားရှင်ကဘုရားရှင်မှာဝိပတ်တော်ဘယ်နှပါးရှိလဲ။ဆယ်နှပါးပေါ့နော်။ဘုရားရှင်မှာခံရတဲ့ဝိပတ်တော်တစ်ခုရှိတယ်။ခံရတဲ့ဝိရဏဘတ်တော်ဖြစ်ရတယ်လေ။တခြင်းကအလောင်းတော်ဘုရားမှာလောဝိဓမ္မဖြစ်ရင်အချင်းခါကလောဝိဓမ္မအချင်းချင်းပေါ့နော်။ဘုရားတောင်းနေတဲ့လောကေသမားတဥ္ကိုမခံနေတာနဲ့တက်ပြီးတော့ခါတိုင်းဆောင်ပြီးရိုက်ချိုးခဲ့သူတယ်ဒီကံညဥဒ္ဓနောဘုရားရှင်ဒီပြိဋိဘံမဆံပြီးဆယ်လလောက်ကနေစပြီးတော့ခါနာတဲ့ယောဂဝိရဏသွက်ကပ်ခဲ့သူတယ်သူအကြောင်းတရားကံနဲ့သူအကျိုးတရားပြီးသက်ဖြစ်ဘုရားရှင်မှာဂုံးခဲ့တဲ့ဝိရဏတစ်ခုဖြစ်ခဲ့ဘာဖြစ်လို့လဲတခြင်းမှာဘုရားအလောင်းတော်ဘုရားကတဏှာရောမလူသွားဖြစ်တဲ့အခါကမိမိရဲ့အစဉ်မျိုးတွေကငါးရင်များများညှက်လာတာမြင်တော့ကလေးဘဝဖြစ်ဝမ်းသာဖြစ်ဘူးလေသူတို့ဘဝရဲ့ဒုစရိုက်ကိုမိမိတို့ကဝမ်းသာခဲ့ဒီလိုစိတ်ဓာတ်လေးဟာတိတ်ကြီးနေတယ်လို့မထင်ရပါဘူးလေဒီကကြီးတွေတခြင်းကြအခြားခွင့်တဲ့တော့အကျိုးမပေးဘူးလားအကျိုးပေးတယ် ဝမ်းသာခဲ့တဲ့စေတနာလေးပါအကုသိုလ်စေတနာလေးနော်မိမိဆွေမျိုးတွေငါးများများရလာတာမြင်ပြီးတော့ဝမ်းသာပြီးတဲ့စိတ်ထားလေးပါဒီစိတ်ထားကြီးကောင်းခဲ့တဲ့ဝေဒနာတစ်ခုဖြစ်ရဝမ်းတော်လာတာကအလုံးကြပ်ဖို့တဲ့အတိုင်းသိစရာဘဝကသိဘဝကနဲ့ပတ်သက်ပြီးမပြေလည်တာနဲ့ဝမ်းလုံးစင်ကျွေးပြီးသတ်တဲ့ဘိုးနော်ဒီတော့ဒီသူ့အကြောင်းတရားနဲ့သူ့ကံလေးသူ့အကြောင်းနဲ့သူ့အကျိုးနဲ့ဒီသက်အကြောင်းအကျိုးကံနဲ့မရှိဘူးလားရှိနေတယ်အဲ့ဒီလိုကိုယ်ခင်အောင်သိတာကတော့တပည့်ညသမန္တမုဒ္ဒဘုရားရှင်တို့ရဲ့အရာဖြစ်တယ်သာဝကရိကြတော့ဒီစိတ်ကလေးသက်တချို့တို့ကတော့သိရမှာဒီစိတ်ကလေးသက်တချို့တို့ကလုံးလုံးမှမသိခဲ့ဘူးဆိုရင်သိစရာပရိက္ခဏံဘယ်လိုမှမရနိုင်ဘူးဒီတော့ဒီကံကအကျိုးကိုဟုတ်တယ်မှန်ဆိုသိမှုနဲ့သမုဒ္ဒသစ္စာနဲ့ဘာဆိုင်လဲမမှုရသစ္စာဆိုတာကဒုက္ခကိုဖြစ်စေတတ်တဲ့အကြောင်းရင်းကိုသမှုရခေါ်တော့ဒုက္ခသစ္စာအမိရတဲ့ဒီခန္ဓာငါးပါးကိုဖြစ်စေတတ်တဲ့အကြောင်းရင်းတရားဒီသမှုရဆိုသမှုရသစ္စာအမိရနေတဲ့တရားတွေမှာဘုရားရှင်ကတဏ္ဍကိုသမှုရသစ္စာလို့ခေါ်တာလေဗရဏအနိပဲဒီလိတာဆေဘကိုလည်းသမှုရသစ္စာလို့ခေါ်တာဗရဏအနိပဲအာဟုတို့တရားအလုံးကိုလည်းသမှုရသစ္စာလို့ခေါ်တယ်ဗရဏအနိပဲအာဟုတို့တရားအလုံးနဲ့သန္တရာဟုတ်ကိုလည်းပတ်စေတတ်တဲ့အလောဘအဒေါသအမောဟခေါ်တဲ့ကုသလမူလတရားသုံးပါးကိုလည်းသမှုရိယသစ္စာလို့ခေါ်တယ်ဒါလည်းဗရဏအနိမ့်နံပါတ်၅လိကြတော့ဖြစ်ရှင်လေကုသကအကုသကမှန်တယ်မြတ်ဝဋ္ဌလေးတိတာဖြစ်တဲ့ကုသကပေါ့နော်ဝဋ္ဌလေးတိတာဖြစ်တဲ့ကုသကမှန်တယ်မြတ်အကုသကမှန်တယ်မြတ်ဒီသမှုရိယသစ္စာလို့ခေါ်လိုက်တယ်အဲ့ဒီနံပါတ်၅လိကြတော့သမှုရိယသစ္စာကိုကိုယ်စီအောင်ခေါ်တော်မူတဲ့နိဗ္ဗရိတာနည်းဖြစ်ပါတယ်လူသားတွေအတွက်ကွက်ပြီးပြောမယ်ဆိုရင်လူသားတွေလူဘောခန္ဓာငါးပါးယက်တိလည်းကကုသိုလ်ကံကြောင့်ရတယ်။အကုသိုလ်ကံကြောင့်လူဘောခန္ဓာငါးပါးယက်တိတာမဟုတ်ဘူး။ဘာကုသိုလ်ကံလဲ။မိမိကိုယက်စီတတ်တဲ့ကံကိုမိမိနားလည်ဖို့လိုတယ်။ဒါတော့ဒီကုသိုလ်ကံမှာအဝိဇ္ဇာတဏှာဥပါဒံဆံရံထားတယ်။အဝိဇ္ဇာတဏှာဥပါဒံလေးကဆံရံထားတော့ဘယ်လိုအဝိဇ္ဇာဆံရံထားလဲ။ဘယ်လိုတဏှာဆံရံထားလဲ။ဘယ်လိုဥပါဒံဆံရံထားလဲ။သာဝကတိပုံစံမှန်သိရမယ်။သာဝကရည်သိရအတွက်ကသဗ္ဗညာတမန်တော်မူတာဖျက်ခြင်းကအရင်ကြိုတင်ပြီးတည်ထားပြီးမှသိပြီးတဲ့အတိုင်းပြန်ဟောမှသာဝကရည်ကတစ်ဆင့်သိရမှာဘုဒ္ဓလုံဖျက်ခြင်းကြတော့အဲ့ဒီအကြောင်းသမုဒ္ဒယသစ္စာတရားတွေကိုဟုတ်တယ်မှန်လားသိတယ်သိတာကဘယ်လိုသိလဲမိမိခန္ဓာငါးပါးယုတ်တရားခန္ဓာတရားတွေကိုသင်္ချာဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းသမုဒ္ဒယသစ္စာတရားတွေကိုလည်းဖျက်ခြင်းကဟုတ်တယ်မှန်လားသိတယ်မိမိချေတွေ့ရမယ့်သာဝကရည်မှာဘယ်လိုသမုဒ္ဒယသစ္စာတရားတွေထူထောင်ခဲ့လို့ဒီလိုဒုက္ခသစ္စာအမြင်ရတဲ့ဥပါဒနဲ့ခန္ဓာငါးပါးယုတ်ပြနာပြတွေသင်္ချာဖြစ်နေရတယ်ဆိုတာကိုလည်းဘုရားရှင်ကကိုယ်သိအောင်သိတော်မူတယ်။သိလိုက်တော့ဘာထူးလဲ။ဘုရားရှင်အတွက်ဒီဒုက္ခသစ္စာတရားသမုဒ္ဒသစ္စာတရားကိုသိဖို့သိခြင်းဒီဝိပါဒဉာဏ်ရဲ့အရှုကအယုံတွေကိုသုံးသင့်သိခြင်းဖြစ်တဲ့အတွက်ဝိပါဒဉာဏ်နဲ့ဆက်ပြီးပေါ်လိုက်တော့နောက်ဆုံးမဉ္ဇဉ်ဘုဉ္ဇဉ်ရဲ့အရှင်းဖြင့်ပေါ်လာတဲ့အချိန်ကမှအရတ္တမဉ္ဇဉ်ဆိုက်တော့သဗ္ဗညုတဉာဏ်ဆိုတဲ့ဖြည်းဖြည်းပါကပ်ပြီးဆောင်းနေပါမလားဟုတ်လား။ပါလာတယ်။ဘုရားရှင်အတွက်သဗ္ဗညုတဉာဏ်ရရဲ့အတွက်အကြောင်းအထောက်ပံ့ဖြစ်တယ်။ဒီနေ့ဘာဝကတိဒီနေ့သမုဒိယသစ္စာတရားတွေကိုထူထောင်ခဲ့တဲ့အတွက်ဒီဘဝမှာဒုက္ခသစ္စာတရားတွေဖြစ်တယ်အတိတ်ကဘဝတစ်ခုကဒီနေ့သမုဒိယသစ္စာတရားတွေကိုထူထောင်ခဲ့တဲ့အတွက်အတိတ်ဘဝတစ်ခုမှာမြင်ခဲ့သောဒုက္ခသစ္စာတရားတွေဖြစ်နေတယ်ဆိုတော့ဘုရားရှင်ဘက်ကကိုယ်ခင်အောင်သံပြီးသိတော်မူတဲ့အတွက်ဘာဝကတုကိုဖြေချွတ်တဲ့နေရာမှာဒီဘာဝကရဲ့ရှုွက်တိမှန်မှန်မှန်တိုက်ကြည့်လို့ရနိုင်တဲ့အမတန်ခိုင်ခံ့တဲ့အမှတ်ချုပ်ကြီးတစ်ခုမဖြစ်ဘူးလားရှင်ရေသာဝကရေကိုမဲ့ပေါ်ဖို့ပဲနိဗ္ဗာန်ကိုမြင်အောင်ခြေချွတ်တဲ့အပိုင်းမှာဒီလောကဝိတုဂုံတော်နဲ့ပြည့်စုံတော်မူခြင်းသည်သာဝကရေအတွက်တိကျေစုမများဘူးလားများပါတယ်ဘုရားရှင်အတွက်ကတော့ဗောဓိမန္တန်မှာကိစ္စတွေဆုံးရွက်ခဲ့လို့ပြီးပြီသာဝကရေအတွက်ကတော့ဒီဂုံတော်ဒီအလုံးလောအပ်တဲ့ဂုံတော်တစ်ခုဖြစ်နေတယ်ဒါတော့မိမိတို့သာဝကရေကသစ္စာလေးပါးကိုသိခြင်းနဲ့အပိုင်းမှာသိအောင်ရှုပြီရှုလိုက်တော့မိမိရဲ့ရှုွက်ပြီးမှားလားမှန်လားမိမိရဲ့အကြောင်းသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်နေတယ်ဆိုရင်ဒီသုခကမှန်လားမှန်လားဒီပိုင်းကြီးတွေကတခါတည်းကတာဝကတွေမှဝေခွဲလို့မရနိုင်တဲ့အပိုင်းကြီးတွေရှိတတ်ပါတယ်ဒီပိုင်းကြီးနည်းနည်းဥစဉ်စိတ်ဝင်စားအောင်ဖြတ်ပြီးနည်းနည်းလေးတော့ပြောမယ်နော်ဝေခွဲလို့မရနိုင်တဲ့အပိုင်းကြီးတွေကတခါတည်းကတာဝကတွေဘက်ကဘုရားရဲ့အမိဓမ္မာကိုပရိယတ်တိပညာအသိဖြင့်လေ့လာရှိဖို့ထားတာကမကျွမ်းကျင်တာလည်းအကြောင်းတစ်ခုပါတယ်နောက်အကြောင်းတစ်ခုကတော့ဒီနမိတ်ရဲ့ရောရှင်အချုပ်ထွေးမှုအပိုင်းလေးတွေပါပါတယ်။ဒါတော့ယောဂီတို့ကအတိတ်အကြောင်းတရားတွေကိုတွန်းပြီးတော့ရှင်းပြခိုင်းတယ်။အတိတ်ကအဝိဇ္ဇာ၊တဏှာ၊ဥပါဒံ၊သင်္ခါရ၊ကံဆိုတဲ့ဒီအကြောင်းတရားတွေကိုတွန်းပြီးရှင်းပြခိုင်းလိုက်တယ်။ရှင်းပြခိုင်းလိုက်တဲ့အချိန်မှာ ရာခွေဘုံဤကလေးကတော့ဘုရားရှင်ဟောထားတဲ့ပရိစ္ဆသမုပ္ပါရှုွက်စနစ်၄နည်းပါပဲနော်အထက်ကရာပရိသမီရာမေပါဠိတော်ကြီးကိုကိုးပြီးတော့ဖွင့်ထားတဲ့အထက်ကရာဤတနည်းနဲ့ပေါင်းလိုက်တော့၅နည်းဆိုကြပါစို့ဒီဌာနမှာသင်ပေးနေတာအဲ့ဒီနည်းတွေကအလဲကောင်းကနေဖောက်ပြီးတော့အရင်ဘက်ကိုသွားတဲ့စနစ်ပေါ့အလဲကောင်းစရကကုအနာကအဲ့တော့မိမိတို့ပြည့်စုံပြည့်ထောင်နေတယ်ဒီလေအလှူရှင်လေးရှိတယ်နတ်ဘန်လှူမဲ့အလှူရှင်ကြီးရှိကြတယ်ဘာစုတောင်းရလဲဘုန်းကြီးပါရှင်တော်ဟမ်သုတောင်းရုံပဲဒီတော့နောက်တစ်ချိန်မှာပဂရိတာဝကတူဖြစ်ရှင်နေဆိုကြတဲ့ခုဖြစ်ရှင်တာဟုတ်လားပါရမီပြည့်အောင်ပဲနေတာပေါ့ဟုတ်တယ်မဟုတ်လားနောက်ထပ်ဒီဘောမှာမရရင်နောက်ပါလေယူမယ်ပေါ့ဟုတ်တယ်မဟုတ်လားပဂရိတာဝကပရမတ္ထသစ္စာနဲ့ကနေပြောတဲ့ပဂတိတာဝကဆိုတာကမရှိဘူး။ယောက်ျားမိမပုဂ္ဂိုလ်တည်းလူနဲ့ဇမဆိုတာပရမတ္ထသစ္စာနဲ့မှမရှိဘူး။ရှိနေတာကယုတ်တရားအစုပုံရှိတယ်၊ဉာဏ်တရားအစုပုံရှိတယ်။ယုတ်တရားအစုပုံ၊ဉာဏ်တရားအစုပုံတို့သိရင်မှန်တယ်။အကြောင်းတရားအစုပုံရှိတယ်၊အကျိုးတရားအစုပုံရှိတယ်။အကြောင်းတရားအစုပုံ၊အကျိုးတရားအစုပုံတို့သိရင်လည်းမှန်တယ်။အနိစ္စတရားအစုပုံ၊ဒုက္ခတရားအစုပုံ၊အတ္တတရားအစုပုံတွေရှိတယ်။ဒီအကြောင်းအကျိုးတွေအနိစ္စဒုက္ခအနတ္တတရားတိနော်အနိစ္စတရားအစုပုံဒုက္ခတရားအစုပုံအနတ္တတရားအစုပုံလို့ပြီးလေအဲဒီလိုမသိဘဲပြောင်းပြန်ဆံပြီးတော့သက္ကတိတာဝကပဲသဘောသက္ကတာဝကပဲသဘောမဟာတာဝကပဲစသည်ဖြင့်ဒီလိုသိခဲ့ရင်ဒီအသည့်မျိုးကိုမှားတယ်လို့ပြောရအသည့်မှားလားအသည့်မှားလားမှားနေတယ်အဲဒီအသည့်မှားဖို့ကကောင်းတယ်မကောင်းဘူးလားမင်းဘယ်လိုပြောမလဲကောင်းတယ်လားကောင်းပါလားကောင်းတယ်လားကောင်းတယ်ဆိုတော့ကမကောင်းမှုဆိုတာလည်းပြောလို့ရနိုင်တယ်လို့အထူးသဖြင့်ပြနေတယ်။ဘာဖြစ်လို့ပြလဲ။ဘောတစ်ခုကိုမျောလင့်တောင်းတတ်တဲ့ကလေးကနောက်ဆုံးမှာတက်ပြီးတော့ပါနေတယ်။ဒါကဒီဘောမှာလည်းအရတ္တမေညာအရတ္တခုညာကိုလိုချင်မှလည်းဆိုလို့ရှိရင်အထာကပြတ်သွားပြီ။ဘာဝကတဥ့တော့ဖြစ်ရှင်နေသေးတယ်။ဒီဘောမှာဖြစ်ရှင်နေဖြစ်ပေါ့မဖြစ်ရင်လည်းနောက်ဘောတော့ရအောင်ရရင်ယူမယ်ပေါ့ဒီသဘောရှိတယ်။နောက်ဘောရရင်ယူမယ်ဆိုတော့နောက်ဘောကိုမျောလင့်တောင်းတတ်ပြန်တက်မဲ့တဲ့သဘောလေးကတက်ပြီးမပါဘူးလား။ပါနေတယ်။ဘောတစ်ခုအတိမှန်တယ်အဲ့လိုဘောလည်းအတိမှန်နေလေပဂတိသာဝကဘောလို့အတိမှန်လို့ဒါပဂတိသာဝကဘောလို့အတိမှန်နေတဲ့သဘောလေးကအဝိဇ္ဇာသူဘောကိုသံပြီးဒွတတ်တမဲ့နေတဲ့သဘောလေးကတဏှာသိတတ်ပြီးဆွဲနေတဲ့သဘောလေးကဥပါဒာဒီအဝိဇ္ဇာတဏှာဥပါဒာသုံးခုခြံရံပြီးတော့နာရီကုန်ရှင်းပြတယ်ပရိက္ခရာရှိပါလှူတယ်ခရမှုရှိတဲ့ဘင်္ဂရောလေးကိုဆွန်နေလှူတယ်ပူဇော်တဲ့ယောဂီလေးကိုဆွန်နေလှူတယ်ပူဇော်တယ်ဘာလို့လုပ်တာသင်္ခါရကုသိုလ်စေတနာတွေကိုပြုစုပြုထောင်လိုက်ဒီလိုလိုဒီနေရာကလည်းအလေးစားတရားတွေသိချင်းကြဖြစ်ပြီးတယ်လေပြတ်သွားတယ်ပြတ်သွားတဲ့အချိန်မှာဝိဘတရားတွေလို့သွန်အင်သက်ပြီးဒီဆုံးတရားမထပ်စပဲနဲ့ထုတ်ပြတ်သွားတာတော့မဟုတ်ဘူးနောက်တစ်ချိန်မှာသူဆောင်လေးတောင်းတနေတယ်ပဂတိသာဝကဘောကဆိုတဲ့ခန္ဓာငါးပါးကိုဖြစ်စဉ်နိုင်တဲ့သွန်အင်ကမ္မသတ္တိလေးယုံနာအစဉ်မှပြန်ပြန်ပြီးမှထုတ်ပြတ်သွားတယ်သွန်အင်သတ္တိလေးကတောင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရဥပါဒံအကြောင်းတရား၅ခုစုံသွား။ကာမဂုဏ်တို့ကုပြုနေတဲ့အချိန်မှာအကြောင်းတရား၅ခုစုံသွား။အဲ့ဒါဟာအနာဂတ်အတွက်မျောလင့်ပြီးတော့ပြုစုပြောင်းနေတဲ့ပြစ္ဆုတ်ပံကာမဝတ်ဖြစ်ပါလေ။နော်။ကိလေသာဝတ်နဲ့ကာမဝတ်ပေါ့။အဲ့ဒီကိလေသာဝတ်ကာမဝတ်တရားတွေမှာစိတ်စိတ်တွေဘယ်နှလုံးရှိလဲပြန်သိကြရတာ။အလေကောင်ကလည်းဖောက်ပြီးတော့ပရိစ္ဆာသမုပ္ပါဒ်ကိုအရင်သွားမယ်ဆိုရင်နော်။ဒါကဒီစနစ်ကသိသိအတွက်ကယောဂီပုဂ္ဂိုလ်အဖို့ကဣဒ္ဓတဗိဒ္ဓခန္ဓာနာတို့၌ယုတ်တိနိုင်ငံကိုစနစ်ကြည့်ကြပရမတ္ထသစ္စာတို့ဆိုင်အောင်သိသိထားကြည့်ဖြစ်ဖို့တော့လိုတယ်။အဲဒီလိုသိသိကြည့်တဲ့အချိန်ကကြတော့မှမိမိရဲ့ခန္ဓာကကောင်းမှုကိုတခုပြုပြီးတော့ဘုလို့ဆူတောင်းလိုက်တဲ့အပိုင်းလေးမှာဖြစ်ပေါ်နေတဲ့စိတ်စိတ်တွေတွေကိုတစ်ဖန်ပြန်ပြီးတော့ရှုရတာနော်။ပြန်ရှုလိုက်တဲ့အချိန်ကမှအခုဆိုကြပါလို့ရေပုံရအဖြစ်ပေါ့ဝမ်းမြောက်ဝမ်းသာတဲ့ဒီကောင်းမှုကိုပြုပြီးဆူတောင်းခဲ့မယ်ဆိုရင်တော့အဝိဇ္ဇာနာဥပါဒံအုစုမှာလောဘဒိဋ္ဌိဥစုဖြစ်ပါတယ်။ဒီလိုအလုံးနဲ့ဆက်ကြည့်တော့ပြည်ပပါတယ်။မနောဒရာဝဇံသောခဏချင်းအနေနဲ့ဖြစ်တယ်။ဒရာယုံကကာမကိုအာယုံယူခဲ့ရင်တော့ကြက်တယ်။ဒရာယုံကာမအာယုံမယူခဲ့ရင်တော့မကြောက်ဘူး။သင်္ခါရကအုပ်စုကြည့်လိုက်လို့ရှိရင်တော့ရေပုံရအဲ့ဒီကုလို့ညာလည်းပါမယ်ပြည်ဒီလည်းပါမယ်ဆိုရင်ဝမ်းတော်ဝမ်းသာနဲ့သူသားနေမယ်ဆိုရင်စိတ်စိတ်တွေ30နဲ့လေးလုံးရှိတယ်ဆိုရင်။မနောဒရာဝဇံမှာစိတ်စိတ်တွေခဏလုံးသောခဏချင်းမှာစိတ်စိတ်တွေ30လေးလုံးရှိတတ်ပါတယ်။ဒရာယုံကြက်ခြင်းနဲ့ကြက်မယ်။ကာမအာယုံဖြစ်ခဲ့ရင်တော့ဒရာယုံကြက်မယ်ပေါ့နော်။က ကာမအာယုံမဟုတ်ခင်ကဒကာယုံကြတယ်နဲ့ဒကာယုံမကြဘူးပြီးတော့အဲ့ဒီအဝိဇ္ဇဒနာဥပါဒအုပ်စုမှာရှိနေတဲ့အခြေစိတ်တွေဒေခါရကအုပ်စုမှာတည်ရှိနေတဲ့အခြေစိတ်တွေအဲ့ဒီနန္တရားတွေကိုပြန်သိကြည့်ရတယ်အဲ့ဒီနန္တရားတွေကမြင်ရရုပ်နှလုံးအိမ်အပြည့်မှာတည်ရှိနေတဲ့ရုပ်တွေကခရိယဝုဒ္ဓအဝိဘာဖြစ်တဲ့ရုပ်တွေကရုပ်တရားအဲ့ဒီအဝိဇ္ဇဒနာဥပါဒအုပ်စုနဲ့ဒေခါရကအုပ်စုအခြေစိတ်တွေကနန္တရားယုတ်တရားနန္တရားနှစ်ပါးစသည်ဖြင့်အဲဒီယုတ်တရားနန္တရားနှစ်ပါးကိုသိပြီးတော့အောင်မြင်မှုရတဲ့ပြောင်းဖက်ကအတိဘက်ကိုတာရှုပြီးယုတ်ဉာဏ်လေးကိုဒုစရိုက်ကအသိဉာဏ်ပြောရတယ်။သိလိုက်တဲ့အပိုင်းမှာတို့တို့ပြောရရင်တော့ပြိပန်ဒီတလားယေကြည်မှသိရှိတဲ့ယုတ်တရားနန္တရားကိုသိပြီးတော့နှိုင်းတဲ့အခွင့်အထိရောက်ပြီ။ဒီယုတ်တည်းဒီပြိပန်ဒီတလားယေကြည်မှသိရှိတဲ့ယုတ်တရားနန္တရားခန္ဓာငါးပါးတွေဘယ်လိုအကြောင်းပြကြောင်းသင်္ချာဖြစ်ရသလဲလို့လှမ်းပြီးတော့အတိဘက်ကိုတာရှုပြီးတော့ဆက်လက်သိရတယ်။ဘာနဲ့သိပြီးလေယံကြီးစွန့်အင်လုပ်ပါတယ်နော်ဒါကြောင့်တမာရီစွန့်အင်တစ်ခုကိုတော့ခင်ဗျအောင်သူတော်ဆိုင်ရတယ်အနည်းဆုံးသုဒ္ဓါကတမာရီလောက်ပေါက်မယ်ဆိုရင်လေဒီလေယံကြီးစွန့်အင်တွေထည့်ပြလာတဲ့အခါမှာဒီအတိတ်ကရုပ်နာကိုလှမ်းသိရင်ရတယ်သုဒ္ဓါကတမာရီအစ်ဒီမကူးနိုင်လို့ဥပဒရတမာရီငယ်ငယ်ကပဲသိပြီးမှဆိုရင်လေဒီဥပဒရတမာရီငယ်ငယ်မှာဖြစ်ပေါ်နေတဲ့လေယံကြီးစွန့်အင်ကအောက်ကောင်းတဲ့အင်တော့ရပါတယ်နော်မိမိတော့သွားတယ်မင်းတို့ရင်မလားမင်းကြီးထူထောင်နေကြတမာတိကိုတခံပြန်ထူထောင်ဖို့ဆိုတော့တမာတိအကောင်းလို့လင်းရောင်ကြီးဆောင်းရင်ဖြစ်လာတဲ့အခါတခံပြန်ဖြစ်လက်သိစီရအဲ့ဒီတော့သိစီရတဲ့အပိုင်းမှာဒီယောဂီတို့ကဘာဖြစ်နေလဲရှင်းမှာအဖြစ်ကပေကားကြီးတခုခံနေတယ်ဒီအဖြစ်ကကြီးကိုထိုးခေါင်နေတာမပေါက်နိုင်ဘူး၃ရက်လောက်ကြာတော့၃ရက်လောက်ကြာလိုက်တော့ဒီအဖြစ်ဟာဘာလဲဆိုတာကိုဆက်ပြီးတော့ဒီလင်းရောင်ကြီးနဲ့ထိုးကြည့်လိုက်တော့လည်းမပေါက်ဖြစ်နေမပေါက်ဖြစ်နေတဲ့အချိန်ကကြာတော့ဒီယောဂီကိုရှေ့နည်းနည်းလေးကြော်ပြီးကြည့်ပါဆိုပြီးတော့၃ရက်လောက်ကြာတော့ခင်းရတယ်။ရှေ့ဘက်ကတော့လေးတာဆူပြီးအာယုံယူပြီးတော့ရုပ်တင်နန္ဒီကိုဆက်လက်ပြင်းပြီးခံလိုက်တဲ့အချိန်ခံကြတော့မှခုနကဒီလေတော့ဒီတူဆိုကြတော့တန်ဃာရတဘကိုဆွမ်းနှောင်းတပီးစွန်းလှုပ်နေတဲ့တပီးတလုံးပေါ့ခမန်းကြီးအဖြစ်နဲ့သမောတိလို့ယူဆရတယ်နော်။တပီးတလုံးတန်ဃာရကိုလောင်းလှုပ်နေတယ်။လောင်းလှုပ်နေတဲ့အချိန်ခံမှာဒီမိလောင်းလှုပ်နေတဲ့ဒီအမျိုးသမီးလေးအာယုံငယ်နေမှထင်လာတော့အဲ့ဒီအမျိုးသမီးလေးပုံမှန်ပြောမိ deliver အချက်ချင်းရတယ်။တလေးတဲ့ကကလအမုံလေးဖြစ်တဲ့ဆိုဒီကလတည်းဆောက်ဆန်းတာလှက်လဲပြီး52ခုတတ်တာချုံကုန်ပြီးဈာခွဲရတယ်နော်။ယုတ်တရားတွေသိပြီးခံတဲ့အခါမှာအထူးသဖြင့်နှလုံးအိမ်မှာတည်ရှိတဲ့ဗရိယဟုတ်သူအဝင်ပါဖြစ်တဲ့50မိမိတော်ရုပ်တွေကိုဆက်လက်ပြီးသိလိုက်ကြပရမတ်ကိုညာမြင်ဆိုင်အောင်သိရှိခြင်းရတယ်။အင်းဒီလိုဟရိယဝုဒ္ဓရုပ်ကိုသိပြီးမိတဲ့အခါဟရိယဝုဒ္ဓကိုနှိပြပြီးဖြစ်ပေါ်နေတဲ့အင်းရှင်ဘဝေမနောအကြည့်ဓာတ်ကလေးကိုတော့ပြီးသိပြီးလို့ရပြီဒီဘဝေမနောအကြည့်လေးကိုရှေ့နည်းနည်းလေးတွေးကြည့်လိုက်နောက်နည်းနည်းလေးဆုံးကြည့်လိုက်ကြည့်တဲ့အချိန်ခါမှာဒီဘဝေမနောအကြည့်နှစ်ခုတို့ရဲ့အကြမ်းဖက်ဖြစ်ပေါ်သွားတဲ့ဝိသိစိတ်အစဉ်လေးကိုပြန်သိပြီးလို့ရသွားအဲဒီမှာသူကအဝိဇ္ဇဒနာဥပါဒံနိခါရကံဒီကိုကောင်းကောင်းရှာဖွေလို့ရသွားတော့သူရဲ့အဝိဇ္ဇဒနာဥပါဒံကဘာလဲသူရဲ့ဒီကြီးနဲ့တော်သူဘုရားငါကြည့်နေတယ်ခိပညာလည်းမတက်ဘူးဒီတော့ခိပညာတက်တဲ့သူကမြို့ကြီးသူဖြစ်ချင်တယ်ဟုတ်ခိပညာတက်မြို့ကြီးသူလို့အတိမှန်နေတဲ့သဘောလေးကအဝိဇ္ဇာခိပညာတက်မြို့ကြီးသူဘုရားကိုနှံ့ပြီးပြန်တက်တတ်တဲ့သဘောလေးကတဏ္ဍသိက္ခာပီဆွေးနေတဲ့သဘောကဥပါဒာဒီဝိသရဏဥပါဒံသုံးခုခြံရံပြီးတော့ဘင်္ဂရတော်ဘုရားကိုတတိယလှူဒါန်းခြင်းဆိုတဲ့ကုသိုလ်ကုရဏအုပ်စုတွေပြုစုထောင်ခဲ့တယ်သင်္ခါရအဝိဇ္ဇာနာဥပါဒအုပ်စုမှာသူကအလုံးစုံပဲရှိပါတယ်။သင်္ခါရကအုပ်စုကြည့်လိုက်တော့34လုံးစိတ်ဇောရီမှာစိတ်ပိတိ34လုံးရှိတယ်နော်။ဒီသင်္ခါရတရားတွေကချုပ်ပြထားတဲ့အချိန်ခါမှာသူရဲ့ယုံနာတန်တန်အစဉ်မှာနောက်တစ်ချိန်သူပြောင်းလဲတောင့်တနေတဲ့ရှင်းပညာတ္တမြေကြီးသူဘဝခန္ဓာငါးပါးကိုဖြစ်စဉ်နှိမ့်တဲ့စံအင်ကမ္မတ္တတိလေးကဂန္တရားပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒသင်္ခါရအကြောင်းငါးခုစုံသွားတယ်လုံးတဲ့အခါအဲ့ဒီတမတ်တတိနဲ့လက်ရှိခန္ဓာငါးပါးနဲ့အကြောင်းကျိုးဆက်ကြည့်တော့ဆက်လို့ရတယ်။လက်ရှိဘဝမှာလည်းသူကခိပင်္ဂတဲ့အမျိုးကြီးလူပဲဖြစ်ပါတယ်နော်။ဖြစ်လိုက်တဲ့ဒီဈာန်ကဒီအဖြူပြဒနာကဘာလဲဒါပါပဲနော်။ဥပ္ပံကျိုးကြည့်တဲ့အပိုင်းကြီးက။တခါတလေရှားဖွေရတဲ့အပိုင်းဒီအကျင့်အတိတ်အကြောင်းပြကိုရှားဖွေရတဲ့အပိုင်းမှာယောဂီပုဂ္ဂိုလ်ဘက်ကအဘိဓမ္မာပညာကိုကျင့်ကြည့်ဖို့မရှိတော့ဘူးဆိုလို့ရှိရင်အချက်ချင်းတွေများစွာရှိနေတဲ့အကြောင်းကိုဒါပြောပြတာနော်။ဘယံပြဟုသောတရားတို့ရဲ့အကူအညီကိုမရခဲ့ရင်တာဝကတုံးအနေနဲ့ဒီလိုသွင်းဖို့ပြီးဖို့ရအမတန်ခက်ခဲတယ်ဆိုတဲ့အပိုင်းကိုဒါပြောချင်တာနော်ဘုဒ္ဓနာဘုရားရှင်ရဲ့လောကဝိတုဂုံတော်နည်းပြည့်စုံတော်မူခြင်းကြောင့်တာဝကတွေကြွတန်းဝင်ရွေးမှဒီလောကဝိတုဂုံတော်ကြီးကဘယ်လို
ဝိုင်းဝင်းပြီးဂုဏ်ကြီးဆောက်ရှောက်ပေးနေတဲ့ဆောင်ကိုသဘောပေါက်အောင်ပြောတာပါဒီတော့တရားတော်မှာပြီးတဲ့အပိုင်းကြီးမှာဒေဂာဏိကာလမှာမရဏန္တနာဝိသိခေါ်တဲ့နောက်ဆုံးဖြစ်သွားတဲ့ဝိသိစိတ်အစဉ်ရှိတယ်အဲဒီဝိသိစိတ်အစဉ်မှာဥပ္ပဒေဇောရဲ့အဆုံးမှာသုတိကျသွားတဲ့ပုဂ္ဂိုလ်တစ်မျိုးရှိတယ်ဇောနာမှာတရားယုံကျပြီးတော့အာယုံကကာမအာယုံဖြစ်ခြင်းပေါ့တရားယုံကျပြီးတော့တရားယုံရဲ့နောက်မှာသုတိစိတ်ကျတဲ့ဘဝရလည်းရှိတယ်အဲဒီလိုမကြပဲနဲ့ဇောနောင်မှာသူကဘဝင်ကြဘဝင်ကြပြီးမှသုတိဖြစ်တယ်ဒီလိုပုဂ္ဂိုလ်လည်းရှိတယ်တရားယုံနောင်မှာဘဝင်ကြဘဝင်ကြပြီးမှသုတိဖြစ်တဲ့ပုဂ္ဂိုလ်ဒါလည်းရှိအဲဒီလို၄မျိုးရှိတဲ့အ ਨੇ ကဇောနောင်မှာဖြစ်ဖြစ်တရားယုံနောင်မှာဖြစ်ဖြစ်ဘဝင်ကြတဲ့အပိုင်းမှာသူပုဂ္ဂိုလ်ကဘဝင်နေသိအကြများတယ်ဘဝင်နေသိအကြများတယ်ဆိုတာကလောကဖြစ်စကားနဲ့နားလည်လက်အောင်ပြောရင်တော့မသိနိုင်ဘူးဖုတ်လိုက်ဖုတ်လိုက်နဲ့မိညောနေတယ်ဘေးကနေဝိုင်းပဲထိုင်ကြည့်နေရတယ်သူဘာမှတတိမရတော့မိညောနေတယ်မိညောနေတဲ့အချိန်ကကာလကတချို့ဆိုညနေချီပြီးတော့ကြားတယ်၃ရက်၄ရက်၅ရက်ဆက်ပြီးတချို့ကြားတယ်ကြားနေတယ်ညနေလိုက်တဲ့အချိန်ကကျတော့ဒီ၃ရက်၄ရက်အတွင်းမှာသူ့မှာဘဝရှိတဲ့ကအချိန်ကဆိုဖြစ်နေတော့ဒီဘဝလေးဒီခုနကဒီကနေ့ကာလမှာလာထင်နေတဲ့ခုနကယောဂီဒီကမ္ဘာကြီးထုံးကြည့်ရင်ပေါ့ဒီပြီးဆုံးဆိုတဲ့အာယံကိုအာယံပြတာမဟုတ်ဘူးဒီဘဝင်ကသူကဟောအတိတ်ဘဝတခုမရဏတဏ္ဍာဆိုယူထားတဲ့အာယုံကိုသာအာယုံပြုတာခုလက်ရှိသူ့ရဲ့ခုပြစ်ဆုံးပါပေါ့နော်ခုဘဝသူ့လက်ရှိဘဝင်ကအဲ့ဒီပြပြပြလူနေတဲ့အာယုံကိုသာအာယုံယူတယ်ဒါပေမဲ့လို့အဲ့ဒီလွန်ခဲ့တဲ့ဒီပြပြလူနေတဲ့ဒီကြီးတဲ့တော်သူဘဝမှာတည်ရှိနေတဲ့ဘဝင်မနောအကြည့်တက်ကတော့ဟောဒုတိယအတိတ်မရဏတဏ္ဍာဆိုအချိန်ခါမှာသင်ခဲ့တဲ့အာယုံကိုသူကသာအာယုံယူတာဒါတော့ဒီဘဝကိုအကျိုးပေးမဲ့ကံဒီကနေ့ကလာမှလာပြီးသင်္ကြန်ကတိတိကျလှူတဲ့အာယုံအဲ့ဒီတိတိကျလှူတဲ့အာယုံကအာယုံယူပြီးတော့မရဏတဏ္ဍာဆိုတဲ့စောပြီးတဲ့အချိန်ခါမှာဒီယောဂီကဘဝင်းကြီးအများစားကြာနေတယ်ဘဝင်းကြီးကြာနေတာကရပ်ပေါင်းဘလောက်ကြာမယ်လို့ခံမလို့မရတော့ညာညာလိုက်တဲ့အချိန်ကကျတော့ယောဂီပုဂ္ဂိုလ်ကဒီနှံ့ပြီးအတိတ်ကအကြောင်းတရားကိုရှားဖွေလိုက်တဲ့အပိုင်းမှာအဖြူပြင်းကြီးကိုထိုးဖောက်လို့မရဖြစ်နေတယ်ရက်၃ရက်လောက်ကြာတယ်ဒီအဖြူပြင်းကိုထိုးလို့မပေါ့ဘူးဒါတော့ခမန်းကြီးအဖြစ်သူညောနေတဲ့အတိုင်းကြီးတော်လေးကြာလိမ့်မယ်လို့ခမန်းရနော်ရက်ပေါင်းကိုတော်ကြာလိမ့်မယ်လို့ခမန်းရပါတယ်ဒါတော့ဒီအဖြူပြင်းကဘာလဲဒါပဲယောဂနာကအပြီးတော့ကြံ့ကျင်မှုမရှိဘူးတတိအဖြစ်လောဘဝိတုဘုံတော်နဲ့ပြည့်စုံတော်မူတဲ့ဘုရားရှင်ရဲ့ညွန်ကြက်ချက်ကိုမရရှိကြဘူးဆိုရင်တော်တော်တဦးဒီသမုဒိယဒုက္ခကိုဘုံသာမှန်ပြီးမှအနတ္တအခြေခြေလို့ညောကရှိနေပါတယ်ဘယ်လိုကြောင့်လဲဒီအတိတ်ဒေဂဏိကာလမှာဘယ်လိုအကြောင်းတရားတွေကပြုစုပြုထောင်ခဲ့လဲဒီဘက်မှာလာပြီးတော့ပရိသန္တိဒီနည်းရပါတယ်ဆိုတဲ့အကြောင်းကိုဒေဂဏိကာလနဲ့တက်ပြီးတော့ရှားဖွေနေရရှားဖွေတဲ့အပိတ်မှာဒီဘာဖြစ်လို့ဒီလိုဒေဂဏိကာလနဲ့တက်ပြီးရှားဖွေရလဲလို့မြင်တော့ကာမပလီနာဆိုပြီးတော့ဦးဇင်းတို့ဒီလိုကြမ်းဆက်တဲ့အထက်ကရမ်းများမှာဖော်ပြထားပါတယ်အကျိုးပေးတော့မယ်ကံရစွန့်ရင်တက်ပြီးတော့ဒေဂဏိကာလမှာမန္တရာကြီးမဆုံးသေးတဲ့တရားဝအတွက်ကံကမ္မနဲ့ဂတိနမိတ်ဆိုတဲ့ဒီအယုံတစ်မျိုးမျိုးသင်္ကြန်ဓမ္မတာဖြစ်ပါတယ်အဲဒီလိုသင်္ကြန်ဓမ္မတာဖြစ်တဲ့တော့ဒီအယုံကြီးဒီအဝိဇ္ဇာကနာဥပါဒံဒိဋ္ဌာကံကိုရှားဖွေတဲ့အပိတ်မှတွက်ချက်တစ်ခုဖြစ်နေတယ်ဒါကြောင့်ဒီမရဏတဏ္ဍအချိန်ခါမှာသင်တဲ့အယုံဒီကနောက်ဆုံးအကျိုးပေးတဲ့ဇာမေအကျိုးပေးတဲ့ဇာရဲ့စွန့်ရင်တတိကသင်လာတဲ့အယုံပဲဒီတော့အကျိုးပေးတဲ့ဇာရဲ့တွင်ဆိုင်တက်ဒီကသင်္ကြန်ရဲ့အာယုံဖြစ်တဲ့အကျိုးပေးမဲ့ဉာဏ်ကိုအကျိုးပေးနေတဲ့ဉာဏ်ကိုလှမ်းပြီးရှာဖွေတဲ့အပိတ်မှသူကအဓိက project တစ်ခုဖြစ်နေတယ်။ဖြစ်နေတဲ့အချိန်ခါလေးမှာဒီအဖြူရောင်ကြီးကဈာတဲ့ကကာရှိနေတဲ့အခါကျတော့ဒီအဖြူကဘာလဲ။ဒုတိယအဓိကကိုသင်္ကြန်ပြီးရုံနဲ့ပေးစီပြီးတော့ရှာဖွေကြည့်ရတယ်။ကြည့်လိုက်တဲ့အချိန်ခါကျတော့ဒီအဖြူရောင်ကဘာဖြစ်နေလဲဆိုတော့ဒုတိယအဓိကမှသူကဘုဒ္ဓဘာသာဟုတ်ဖို့မရဘူး။ခန္ဓာကြီးအပြင်အနောက်တိုင်းဟုတ်ဆောင်ဟုတ်သူချင်းကြတဲ့ကိုဝတ်ထားတယ်။ဝတ်ပြီးတဲ့အချိန်ခါမှာဇာတိညောင်းလေးတစ်ချောင်းဆက်လို့လှူဒန်းပါတယ်။အဲ့ဒီဇာတိညောင်းလေးတစ်ချောင်းဆက်လို့လှူဒန်းတဲ့အပိုင်းမှာဒီဇာတိညောင်းကိုလှူဒန်းတဲ့အခန်းထဲမှာအကုန်လုံးပိတ်ဖြူတွေကထားတယ်။အပေါ်မျက်နှာကျက်လည်းအလုံးပိတ်ဖြူဝတ်ထားတာတွေကလည်းအလုံးအဖြူပဲ။ဒီကနေ့ကလည်းအဲ့ဒီဒုတိယအချိန်မှာဒီကနေ့ကလည်းကြတော့မိမိလှူဒန်းခဲ့တဲ့ဒီဇာတိညောင်းအာယုံမှာအခန်းအနားကလာပြီးတော့ထင်းနေတယ်။အဲ့ဒီအခန်းထဲမှာအဖြူအောင်လေးလာထင်းနေတာပဲ။ဒီပြောဟာဘာဖြစ်အောင်လဲတဲ့ဒီကံဆက်ဆက်ကြည့်လိုက်တော့ဒီကံလေးညောင်းလေးဆောက်လို့လှူဒန်းနေတဲ့အချိန်ခါမှာဖြစ်ပေါ်နေတဲ့အခန်းကကျင်းပတဲ့အခါမှာသုံးဆွဲခဲ့တဲ့အဖြူအောင်ပဲ။သ ဒီတော့ဒီဥစ္စာတွေကကာမနမိတ်တွေပေါ့ဒါကိုကြာလွန်ဆဲနေတော့အဲဒီတော့ဒီလိုနမိတ်တွေလာပြီးတော့ခြင်းနေတာအဲဒီတော့ဒီအဖြစ်ရောကိုမရဏတနာအချိန်ခါမှာဒုတိယအဲ့ဒီမရဏတနာအချိန်ခါမှာဒီအဖြစ်ရောနမိတ်ကခြင်းနေခြင်းပြီးတော့ဘဝတစ်ခုကိုအဆုံးသတ်လိုက်တော့အဲ့ဒီဉာဏ်လေးကပထမအတိတ်မှာလာပြီးတော့အကျိုးပေးအကျိုးပေးလိုက်တော့ဘာထူးလဲအဲ့ဒီပထမအတိတ်အမျိုးသမီးလေးရဲ့ဘယ်နဲ့ကကျင်းတဲ့တော့အမျိုးသမီးလေးပေါ့ဒီအမျိုးသမီးရဲ့ဘဝမနောအကြည့်တတ်ပါဒုတိယအတိတ်ကခုနကခြင်ခဲ့တဲ့အဖြူရောင်အာယုံဘဝမနောအကြည့်တတ်ကဒုတိယအတိတ်ကမရဏတနာခံမှာခြင်ခဲ့တဲ့အဖြူရောင်ကိုပဲလှမ်းပြီးတော့သိနေသိနေလိုက်တဲ့အချိန်ခါကျတော့ဒီဘက်ဒေဂာနိကလကပထမအတိတ်ဒေဂာနိကလမှာလှမ်းဆက်လိုက်တော့သူကရောနောင်သုံးဖို့ဒါယုံနောင်မှာဘဝင်းကြီးများစွာကြာနေတော့ဒီဘဝင်းကြီးကလည်းဒီအဖြူရောင်ကိုပဲလှမ်းပြီးတော့ဒီတဲ့စိတ်တွေဖြစ်နေတယ်။ဒါကြောင့်အဖြူရောင်နဲ့ခုနကတတိယဆုံးလှူတဲ့အာယုံဒီနှစ်ခုကရောထွေးနေတယ်။အဲ့ဒီရောထွေးမှုကိုခွဲခြားသိကြပြီးတော့ဒီလိုရှိရတယ်လို့သတိပဲကြညံကြပြင်းနေတော့ဘယ်လိုလဲ။လောကဝိတုဂုဏ်တော်နဲ့အကြည့်ဆုံးတော်မူတဲ့ဘုရားပါ။သမုဒိယဒုက္ခကိုမိမိတဏ္ဍာမတည်ရှိနေတဲ့ရောင်းချိုးစေပရိစ္ဆာသမုပ္ပါသဘောတရားတွေဆိုလဲဟုတ်တယ်မှန်စွာသိတယ်။သာဝကရိတန္တမတိပြိဿတမုပ္ပကျောင်းကျက်သဘောတရားတွေကိုသိအောင်ဘယ်ပုံပဲပဲဗလိနာအဖြစ်နဲ့ရှင်ပတ်သုံးသက်ရမယ်ဆိုတဲ့စနစ်တွေကိုကြကြနက်နက်ချမှတ်ပြီးပြီးတော့ငိုရဲ။ဘဉ္ဇေယျမြတ်တ္တတိသဘုရားနဲ့ကြုံတွေ့ကြဆုံးချက်မိမိကရှုွက်တဲ့မှန်မှန်မှန်ကိုဘုရားရှင်ထံမှာတောက်ပြီးအစ်စ်ခံလိုက်ရင်ခိတာဒီရှုွက်ကတော့မှန်နေပြီ။ဒီရှုွက်ကပဲဆုံးမှာဒီရှုွက်ကတော့မှန်နေပြီ။ဒီတရားကိုပေါင်းများပါ။အတိအကျညွန်ကြပေးနေပါလေ။ဒီလိုအတိအကျအမှားမှန်ကိုနိဗ္ဗာန်ရရည်အတွက်ညွန်ကြားပေးနိုင်တဲ့လောကဝိတုဂုဏ်တော်နဲ့ပြည့်စုံတော်မူတဲ့ဆရာတော်ကသင်ချင်ရှိရမယ်ဆိုရင်ဒီဆရာမျိုးကိုဒီကကြီးကမကိုးကွယ်တတ်ဘူးလားကိုးကွယ်တတ်တယ်သိပြဖို့တော်မလားမတော်ပါဘူးနော်ဒါလေးတွေဥပင်းအမှန်ပေးနေတာကဒီကရဏကအဖို့တန်နေတဲ့ဒီကရဏကောင်လေးမပြည့်စုံခြင်းလို့မညှို့နှံစေခြင်းလို့ပြောနေတာပါနော်ဝိဒ္ဓနုဂုဏ်ဉာဏ်ရတဲ့ဘုရားရှင်ဒီမိမိတို့တဏ္ဍာတိဘဝမှာရှင်လူကြီးအတွက်ဘလောက်အထောက်ကူပြုတယ်ဆိုတာကိုသဘောပေါက်သိခြင်းလို့ပြောတယ်။ဘလောက်တင်တာမဟုတ်သေးဘူး။ဏိဒတ်တစ္ဆာ။ဒီဥပါဒနဲ့ခန္ဓာ၅ပါးကိုဘုရားရှင်ဒီဥပါဒနဲ့ခန္ဓာ၅ပါးကိုတဘာဝလက္ခဏာဆိုင်အောင်လည်းကြည့်တယ်။ဘယ်လိုအကြောင်းများနေကြောင့်သင်္ချာဖြစ်နေတယ်ဆိုတာလဲဟုတ်တယ်မှာသာကြည့်တယ်။ဒါသမုဒိယတစ္ဆာကြည့်တယ်။နောက်တစ်ခုဒီဒုက္ခတစ္ဆာသမုဒိယတစ္ဆာတရားနှစ်ပါးတို့ရင်ဆုံးကြီးရဖြစ်တယ်။မင်းဏိရောဓသစ္စာကိုလည်းသိတယ်။နှစ်ခုလောက်သိအောင်လည်းမလုံးတော့သေးဘူး။တရားဝါဒီจิตတံငုံနေသေးဘူး။ဒုက္ခသစ္စာသမုဒိယသစ္စာနှစ်ခုသိအောင်လည်းဒီတရားဝါဒီจิตတံဝင်လို့မရသေးဘူး။ပြီးတော့သိမှုလည်းမဆုံးသေးဘူး။ဒါပေမဲ့ဥပ္ပဒေဘုရားရှင်ကြတော့ဒီဒုက္ခသစ္စာသမုဒိယသစ္စာအမြဲတည်းယုံနာဓမ္မသင်္ခါရတရားတွေချုပ်ငြိမ်းဖြစ်တဲ့အငြိမ့်ကနိဗ္ဗာန်ကြီးကိုလည်းထိုးထွင်းသိတော်မူတယ်။မိမိရင်းသိလားလို့မေးတော့သာဝကတွေကလည်းသိစေနိုင်တဲ့ရည်စင်တွေကိုချက်လို့ပြီးတော့မူရဲတန့်ကုန်အောင်ပြီ။ဒါတော့ဘုရားရှင်ကိုယ်တော်ရင်ကဒီအငိမ့်တဲ့နိရောဓသစ္စာတရားကြီးသင်္ချာရှိတယ်လို့သိလိုက်တဲ့အချိန်ခါမှာစိတ်တစ်ချက်ပြီးတော့ဘုရားရှင်ကဘယ်အမှန်တရားတစ်ခုကိုဒီလိုလဲ။နိရောဓုပါယဒီတော့ဗိသံတရားသမုဒိယသစ္စာတရားတို့ဤဆုံးခြင်းရာဖြစ်တဲ့နိဗ္ဗာန်သို့ရောက်ကြောင်းပြည့်စုံမဲ့ကသစ္စာတရားတွေကိုလည်းသိသိတဲ့ထုတ်ထွင်းပြီးတော့မူတယ်။ပြီးလိုက်တဲ့အတွက်ဘာထူးလဲ။ဒီမဲ့ကသစ္စာတရားအကျင့်မြတ်တရားတွေကိုကောင်းမွန်မှန်ကန်စွာငါကြည့်ကြံတဲ့ကိုပေါ်မြတ်အထုတော်မူခြင်းကြောင့်ငါဒီဒီရောဒခေါ်တဲ့အငိမ့်တဲ့နိဗ္ဗာန်ကြီးကိုဆက်ရောက်ပြီးတော့မျက်မှောက်ပြုလိုက်ရတယ်။ငါဗျာရှင်ရဲ့တပည့်တော်ကဒီလဲအကျဉ်းဒီမဲ့ပင်ရှင်ပအကျင့်မြတ်တရားတွေကိုဆက်နေတဲ့အကျင့်ကြံတဲ့ကိုပေါ်မြတ်အထုခဲ့မယ်ဆိုရင်ဒီနိရောဓအမြရတဲ့နိဗ္ဗာန်ကြီးကိုကိုယ်တိုင်မျက်မှောက်သင်ဖို့သိပြီးတိုင်အောင်မျက်မှောက်ပြုပြီးဆက်ရောက်ပြီးနေနိုင်လိမ့်မယ်လို့သိတော်မူဒီလိုသိလိုက်တဲ့အတွက်ဘုရားရှင်တဏ္ဍာမလောကအကြောင်းကိုလေးပဲလေးတန်းကစုံအောင်သိတဲ့ပုဂ္ဂိုလ်သူဖြစ်သွားလောကအကြောင်းကိုလေးပဲလေးတန်းလှည့်ပြီးတော့စုံအောင်သိလိုက်တဲ့အတွက်ဘာဖြစ်လဲသာဝကရေချင်းချင်းတဲ့အပိုင်းမှာဒီအပိုင်းကြီးအရေးအကြီးဆုံးကဏ္ဍတစ်ခုဖြစ်မလာဘူးလားဖြစ်တယ်ဤကဒုက္ခသစ္စာလို့ကိုယ်တိုင်သိတဲ့အတွက်သာဝကတွေကလည်းဤကဒုက္ခသစ္စာလို့ဟုတ်တိုင်းမှန်စွာသိအောင်ဟောကြားပြတတ်ဆုံးမအပြည့်နဲ့
မိမိကိုယ်ရင်ကဤကသမုဒိယသစ္စာလို့ဟုတ်တိုင်းမှန်စွာသိတော်မူတဲ့အတွက်နာဝကဒီကိုလည်းဤကသမုဒိယသစ္စာလို့ဟုတ်တိုင်းမှန်စွာသိအောင်ဟောကြားပြတ်တာအဆုံးဆုံးမှပြီးတော့မူနေတယ်မိမိကိုယ်ရင်ကဤကနိရောဓသစ္စာလို့ဟုတ်တိုင်းမှန်စွာသိတော်မူတဲ့အတွက်နာဝကဒီကိုလည်းဤကနိရောဓသစ္စာလို့ဟုတ်တိုင်းမှန်စွာသိအောင်ဟောကြားပြတ်တာအဆုံးဆုံးမှပြီးတော့မူနေတယ်မိမိကိုယ်ရင်ကဤကမေတ္တာသစ္စာတရားလို့ဟုတ်တိုင်းမှန်စွာသုံးသင်ပြီးတော့မူတဲ့အတွက်နာဝကရေကိုလည်းဤကនិရောဓသစ္စာတရားလို့ဟုတ်ဤကမေတ္တာအရိယသစ္စာတရားလို့ဟုတ်တိုင်းမှန်စွာသုံးသင်ပြီးအောင်ဟောကြားပြတာဆုံးဆုံးမှပြီးတော့မူနေတယ်ပြီးတော့မူတဲ့အတွက်ကြောင့်နာဝကရေလည်းဒီသစ္စာလေးပါးတရားကိုသုံးသင်ပြီးမသိကြဘူးလားသိကြတယ်ဒီသစ္စာလေးပါးတရားကိုသုံးသင်ပြီးတဲ့အတွက်နာဝကရေလည်းတန္တရာဝဇ္ဇဒုက္ခကြီးကုန်ခန်းမသွားဘူးလားကုန်ခန်းဆက်ကြတယ်ပြီးတော့နန္ဒဝဇ္ဇဒုက္ခကြီးကိုကုန်ခန်းစဉ်တိုင်းတဲ့စာအပြည့်ဝရှိတဲ့သစ္စာလေးရဲ့တရားမြတ်ကိုမိမိကိုယ်တော်တိုင်သိကြလို့မာဝကတွေကလည်းသိကြတတ်တယ်ဆိုရင်ဒီလိုဆရာတက်သူကိုဥစ္စံတော့မကူခွင့်တဲ့ခုလားကူခွင့်တဲ့လေဒါလောကဝိတုဂုံတော်နဲ့ပြည့်စုံခြင်းကြောင့်ဥစ္စံတို့ဘက်မှာရရှိတဲ့အကျိုးတရားပဲနော်ကဲနောက်တစ်ခုမြတ်စွာဘုရားမှာဘာဂုံတော်တွေအဒီလောကဝိတုဂုံတော်နဲ့ပတ်သက်လို့နောက်တစ်မျိုးဖွင့်ထားသေးတယ်နော်ဒါပြင်လည်းအဲ့ဒီအဖွင့်လေးမပြီးမီအထက်ကရကဘာဆက်ဟောလဲယထာကောအာဟုသောနသယတိနသီယတိနမိယတိနသဝတိနဥပပိစတိနဟံတံကမဏိနလောကတအန္တညာတိအတ္တိယံပတိယံတိဝတမိနသဟံအာဟုသောအပတဝဝလောကတအန္တံဒုက္ခတအန္တကိရိယံဝတမိရောဟိတတနန္ဒကြားဘူးကြလိမ့်မယ်နော်အရှင်ရိုင်းတကနာတကဘုရားရှင်တန်းချင်းကပြီးတရားထားကြဘူးတဲ့လောကရဲ့အဆုံးကရှင်ကျင်သွားလို့ရောက်နေပါဒနာဆိုတဲ့မျိုးကွန်းတစ်ခုပေါ့နော်အဲဒါဒီမျိုးကမေးလိုက်တဲ့အချိန်ကမှဘုရားရှင်ကဗမဏိနာနာပတ္တဘောလောကတန်တော်ကုဒါသနာနာသအပတ္တဝလောကတန်ဒုက္ခအဋ္ဌိပမောသနံစသည်ဖြင့်ဟောတယ်လောကရဲ့အဆုံးကိုရှင်ကျင်သွားနေလို့တော့ဘယ်လိုမှမရောက်နိုင်ဘူးဘုရားဟောတယ်ဘာကြောင့်လဲအရှင်ကသူကယနေ့ဘုရားကောင်းသူဖြစ်ခဲ့ခုပါလေဒီရောဟိတတနတ်တကယနေ့ဘုရားကောင်းဖြစ်ခြင်းအချိန်ခါမှာဇာဘိညင်းလေးကိုကြွကျင်တော်မူခဲ့လောကရဲ့အဆုံးကိုဒီဇာဘိညင်းတကိုးဖြင့်သူကသွားခဲ့တယ်နှစ်ပေါင်းတရာကြာခဲ့ဇာတယ်မှာဂျင်းကြီးဆုံးတဲ့အချိန်ဂျင်းကဆုံးတဲ့အချိန်ခိတ္တခဏအပန်းဖြေတဲ့အချိန်လေးကဇာရင်ကျန်တဲ့အချိန်လေးမှာလျှောက်ပြီးတော့သူကတကိုးအဘိညင်းတကိုးနဲ့သွားတော့စကြဝဠာကလည်းသုံးရတဲ့ဘုအဖွဲ့ရှိတစ်ခုကိုစကြဝဠာတစ်ခုခေါ်ပါတယ်။အဲဒီစကြဝဠာတစ်ခုကိုသူဖြတ်ကျော်လိုက်တဲ့နှုံးသားဒီဘလို့ညံလဲလို့မင်းရယ်။ကျွမ်းကျင်နေတဲ့လေသမားပြစ်ထလိုက်တဲ့လေညားပြီးဆန်းမင်းတပင်ကိုဖြတ်ကျော်သွားတဲ့နှုံးသားတော့ပဲကြားတယ်။စကြဝဠာတစ်ခုကိုဒီလောက်ချင်းချင်းနဲ့သူကဖြတ်ကျော်ပြီးသွားလိုက်တာနှစ်ပေါင်းတရာကြားတယ်။လောကဆုံးတာမဆုံးဘူးနော်။အဲဒါကြောင့်အဲဒီအခါမှာမြတ်စွာဘုရားကယထာကောအာဟုသောနသယတိနသီယတိနမိယတိနသဝတိနဥပပိစတိနဟတံကမဏိနလောကတအန္တညာတိအတ္တိယပတိအန္တိဝဒာမိအကျဉ်းနီယမှာအိုမှုမရှိဘူးသိမှုမရှိဘူးသုတေယလျောမှုမရှိဘူးပရိသတ်လေးမှုမရှိဘူးအဲဒီလိုနေရာမျိုးရှင်ကျင်သွားခြင်းဖြင့်ဒီလိုလောကရဲ့အဆုံးအပိုင်းချက်ကိုမြင်နိုင်တယ်သိနိုင်တယ်ရောက်နိုင်တယ်လို့ငါဗျာမဟုတ်ပါဘူးနော်နသဟံအဟုသောအပ္ပတဝဝလောကတအန္တဒုက္ခတအန္တကိရိယဝတ္တမိအဟုသောတရကနာတဟံကဖျားသည်လောကတအန္တံတန္တဝစီယဒုက္ခရဲ့အဆုံးအပိုင်းအချက်ကိုလောကတအန္တလောကရဲ့အဆုံးအပိုင်းချက်ကိုအပ္ပတဝဝမရောက်ခဲ့သဖြင့်ဒုက္ခတတန္တဝစီယဒုက္ခရဲ့အန္တကိရိယအဆုံးအပိုင်းချက်ကိုနဝရမိဟောတော်မမူလောကရဲ့အဆုံးမရောက်ခဲ့နေတဲ့တန္တဝစီယဒုက္ခဆုံးမယ်ဆိုတာငါဖျားမဟုတ်ဘူးနော်အဘိဇာဟံအာဟုသောဣမတလိညေဝဗျာမမတေကလေးဝရေတတိညေမိတပန္နကေလောကိသပညာပင်ဒီလောကသမုဒိသာလောကနိရောဓိသာလောကနိရောဓဂ ामि နိသပတိပဒံတကယ်ဖြင့်ပြောကြဆိုရင်တော့ဒီတလံမြတ်တော်သောခန္ဓာအိမ်ထဲမှာပဲလောကအမြင်ရနေတဲ့ဒုက္ခသစ္စာတရားထင်ရှားရှိတဲ့တလံငါဖျားပြညတ်တော်မူတယ်လောကသမုဒိယအမြင်ရနေတဲ့သမုဒိယသစ္စာတရားထင်ရှားရှိတဲ့တို့လည်းပြညတ်တော်မူတယ်လောကနိရောဓခေါ်တဲ့နိရောဓသစ္စာတရားလောကနိရောဓဂ ामि နိခေါ်တဲ့လောကချုပ်ရန်နိရောဓနိဗ္ဗာန်တို့ရောက်ကြောင်းဖြစ်တဲ့တရားထင်ရှားရှိတယ်လို့ဟောတော်မူတယ်နော်ဒီစကားလေးကလည်းနည်းနည်းလေးဖြတ်ရှင်းမှရမယ်ဒီစကားကြည့်ပြီးတော့အချိန်ကပြဿနာပေါ်ခဲ့အဖို့ပါတယ်နော် ဒီဘာကြီးမန္တန်ကလည်းငါဆရာတော်များများကလည်းဒီအချက်နဲ့ပတ်သက်ပြီးဆုံးဖြတ်ထားပြီးဖြစ်ပါတယ်နော်ပြီးတော့ဒုက္ခသစ္စာသမုဒ္ဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာပေါ့နော်ဒီသစ္စာ၄ပါးကိုဖျက်ခြင်းကတလံငတ်တော့ဒီခန္ဓာအိမ်ထဲမှာပဲငါပြန်ပြည့်နေတော်မူတယ်ဆိုတော့ဒီစကားကိုကပ်ပြီးတော့နိဗ္ဗာန်တရားတော်မြတ်ပြီခန္ဓာအိမ်ထဲမှာရှိနေတယ်လို့ဒီလိုတချို့ကပြောကြတယ်နိရောဓဆိုတဲ့နိဗ္ဗာန်သစ္စာတရားဒီဒီခန္ဓာအိမ်ထဲမှာရှိပြီးသားဖြစ်တယ်ဒီလိုဖြစ်နေတဲ့ဒီနိဗ္ဗာန်တရားတော်မြတ်ကိုမသိလို့သိအောင်ပြန်လေ့ကျင့်ရတယ်ဒီလိုပြောကြတယ်ဒီလိုတော့မဆိုလိုပါဘူးနော်အဲဒီနိဗ္ဗာန်တရားတော်မြတ်ဒီခန္ဓာအိမ်ထဲမှာရှိသီးသာတာဖြစ်တယ်ဆိုရင်ဘာပြောကြလို့လဲအပြစ်ဖြစ်လာပုံကနိဗ္ဗာန်တရားတော်မြတ်ကြီးသင်္ချာခန္ဓာအိမ်ထဲမှာရှိနေပါလျှက်နဲ့ဒီတော်ဘာဒီအပယ်လည်းရောက်ရတယ်ခွေးလည်းပြရတယ်ဝက်လည်းပြရတယ်ငရဲလည်းရောက်ရတယ်ဆိုတဲ့အဖြစ်ကတော့ဖြစ်မတော်ဘူးနော်ဖြစ်တယ်တော်ဘာရဲ့တဏ္ဍာမနိဗ္ဗာန်တရားတော်ကသင်္ချာရှိသီးသာမသိလို့သိအောင်ပြန်ကြည့်ရတယ်လို့တချို့ကဒီလိုပြောကြတာဒီလိုဆိုလို့ရင်တော့မဟုတ်ဘူးဒီနေရာမှာလောကနိရတ္တခေါ်တဲ့ဒီနိဗ္ဗာန်တရားတော်မြတ်ကိုငါဖျားကတလားမြတ်လို့တော့ဒီခန္ဓာအိမ်ထဲမှာပဲပြည့်ရတယ်ဆိုတာကခန္ဓာနဲ့ဆက်ဆက်နေလို့ဘယ်လိုခန္ဓာနဲ့ဆက်ဆက်လဲခန္ဓာခန္ဓာပြောနေပါတယ်နော်ဘုဘေခောတုတိမဓမ္မတိတိညာနာသစ္စာနိဗ္ဗာန်ဉာဏံတုတိမစေတတုတိမဓမ္မတိတိညာနာသင်္ခါရတရားတို့၏အနိစ္စဒုက္ခအနတ္တအခြင်းအရာ၌ကောင်းစွာတည်နေတဲ့ဓမ္မတိတိအမြာသောဝိပဿနာဉာဏ်ဤပုဂ္ဂိုလ်ကိုရှင်းနိုင်ဖြစ်၏။နိဗ္ဗာန်၏နိဗ္ဗာန်တရားတော်များ၌ဉာဏ်အာယုံပြုသောအခြင်းဒီကဉာဏ်ဤအရိယမေဉာဏ်ဤကသိက္ခာနောက်ကလည်းဖြစ်၏။ဓမ္မတိတိအမြာသောဝိပဿနာဉာဏ်ခဏကဒုက္ခသစ္စာအမြာနေတဲ့တစ်ဆက်တစ်မျိုးသောအခြင်းဖြင့်ဒီနေ့ကဥပဒေနဲ့ခဏ၅ပါး။သမုဒိယသစ္စာအမြာနေတဲ့တန်ဆိုးဆက်ပရိစ္ဆသမုပ္ပါသဘောတရားဒီတရားနှစ်ပါးကိုသင်္ခါရတရားလို့ခေါ်တယ်။ဒုသင်္ခါရတရားတွေရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာ၌ကောင်းစွာတည်နေတဲ့ဉာဏ်ကိုဝိပဿနာဉာဏ်လို့လည်းခေါ်တယ်။ဓမ္မတိတိဉာဏ်လို့လည်းခေါ်တယ်။ဒုဓမ္မတိတိအမြတ်တဲ့ဝိပဿနာဉာဏ်ကအခြေကဖြစ်တယ်။အသင်္ခါရတအနိစ္စနိဗ္ဗာန်ကိုနှံ့အာယုံယူနေတဲ့အရိယာမေဉာဏ်ကနောက်ကဖြစ်တယ်။ဘာပြောတာလဲ။အရိယာမေဉာဏ်ဒီအဘိညာဉ်ရဲ့အဆုံးနဲ့ပေါ်လာတဲ့အဘိညာဉ်ရဲ့အကျိုးဆက်မဟုတ်ဘူး။ဝိပဿနာဉာဏ်တို့ရဲ့အဆုံးနဲ့ပေါ်လာတဲ့ဝိပဿနာဉာဏ်ရဲ့အကျိုးအာနိသင်္ကပ္ပခုဖြစ်တယ်လို့ဒီလိုဘုရားကဟောထားတယ်။ဟောထားလိုက်တဲ့အခါကျတော့ဒီအရိယမေတ္တရားကအတ္တင်္ဂရတအငိင်္ဂနိဗ္ဗာန်ကိုလှမ်းအာရုံယူတယ်။အရိယမေရဲ့ရှင်းနှံ့တတ်နေတဲ့ဝိပဿနာဉာဏ်တွေကသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုလှမ်းအာရုံယူတယ်။ဒီသင်္ခါရတရားတွေဆိုတာကခန္ဓာ။မိမိတဏ္ဍာမတိရှိတဲ့ခန္ဓာ၅ပါးဒိဋ္ဌတဏ္ဍာမတိရှိတဲ့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုရှုနေတဲ့ဉာဏ်နဲ့အရိယာမေဉာဏ်နဲ့ဆက်ကပ်မှုမရှိဘူးလားရှိနေတယ်ဆက်နေတယ်ဝိပဿနာဉာဏ်ဆုံးနိုင်တဲ့အရိယာမေဉာဏ်ကပေါ်လာတယ်ခန္ဓာနဲ့ဆက်နေတယ်ဝိပဿနာဉာဏ်ကခန္ဓာ၅ပါးကိုအာယုံပြုနေတယ်ဒါကြောင့်ခန္ဓာ၅ပါးနဲ့ဒီခန္ဓာ၅ပါးကိုအာယုံပြုနေတဲ့ဝိပဿနာဉာဏ်နဲ့အရိယာမေဉာဏ်ကဆက်နေတဲ့အတွက်ဒီတလံမြတ်လာတော့ခန္ဓာအိမ်ထဲမှာပဲဒီနိရောဓသစ္စာတရားကိုလည်းငါပြန်ကြည့်ရပါတယ်ဆိုတာကဒီခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးဝိပဿနာရှုနေမှဒီအရိယမေဉာဏ်ကပေါ်လာမယ်။အရိယမေဉာဏ်ပေါ်လာမှဒီအတ္တကရတအနိစ္စနိဗ္ဗာန်ကနှံ့အာယုံပြုလို့ရမယ်။ဒါကြောင့်ခန္ဓာ၅ပါးနဲ့ဒီနိရောဓသစ္စာတရားကဆက်ဆက်နေတဲ့အတွက်ခန္ဓာ၅ပါးကိုအကျိုးပြုပြီးတော့ဒါနဲ့ဒီနိရောဓသစ္စာတရားကိုမြင့်မောက်ပြုရတာဖြည့်ဆည်းကြောင့်ဘုရားရှင်ဒီလိုဟောတာပါလို့အကြောင်းပြထားတယ်နော်။အဲ့ဒီအပိုင်းလေးကိုတော့နည်းနည်းနားလည်ဖို့လိုလိမ့်မယ်နော်။ Yes ။ဒီတော့ဒီတရားမြတ်လို့တော့ခန္ဓာအိမ်ထဲမှာပဲငါဖျားကလောကခေါ်တဲ့ဒုက္ခသစ္စာတရား၊လောကသမုဒိယခေါ်တဲ့ဒုက္ခသမုဒိယသစ္စာတရား၊လောကနိရောဓခေါ်တဲ့အတ္တကရတအနိစ္စနိဗ္ဗာန်နိရောဓသစ္စာတရား၊လောကနိရောဓဂ ामि နိပရိပဒလို့ခေါ်တဲ့ခေါ်ဆိုအပ်တဲ့ဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေကသုံးကြီးရဖြစ်တဲ့အတ္တကရတအနိစ္စနိဗ္ဗာန်တို့ရောက်ကြောင်းခြင်းပဲဒီလေးခုကိုငါဖျားတလံမြတ်တော်တော်ဒီခန္ဓာအိမ်ထဲမှာပဲပြည့်ရပါတယ်နော်ဓမ္မနိနာနပတ္တဘောလောကတန်တော်ကုသသနာနာသအဘဒဝလောကတန်ဒုက္ခအတ္တိပမောသနာဓမ္မနိနာဖြစ်ခြင်းသောခြင်းဖြင့်ကုသသနာတရားတသိဖြင့်လောကတန်လောကီအန္တောအဆုံးပိုင်းကြကုနပတ္တဘောမရောက်အမရောက်နိုင်ဘူးဖြစ်ခြင်းသောနေလို့လောကရဲ့အဆုံးကိုဘယ်လိုမှမရောက်နိုင်ဘူးအဘဒဝါသလောကံတံလောကတံလောကယအစောအဘဒဝါသမရောက်ဖဲလဲဒုက္ခသံဃာဝုစီနဒုက္ခမှာသမောသနံလွတ်မြောက်ခြင်းဤသည်နတ်သာအတိမရှိလဲမရှိကြသခုပဲလောကယအစောကိုမရောက်ဖဲနေလဲသံဃာဝုစီနဒုက္ခဘယ်လိုမှလွတ်မြောက်သွားမှုမရှိနိုင်ဘူးဒီတော့လောကယအစောကိုတော့ရောက်အောင်ပြင့်ဖို့မလိုဘူးလား ကျင့်မှုလိုတယ်။ဒါကြောင့်သတ္တမဟောဝိလောကဝိတုတုမေတောလောကံတကုဝိတိတပြမစရိယောလောကတာအန္တတမိတဝိင္ကတဝနာတိတတိလောကမိမပရိင္ခာဒါကြောင့်ဥစ္စလောဖြစ်ခြင်းသည်လောကဝိတုလောကအကြောင်းကိုကောင်းကောင်းသိတော်မူတယ်လောကအကြောင်းကိုကောင်းကောင်းသိတော်မူတဲ့ဉာဏ်ပညာလည်းရှိတော်မူတယ်လောကအကြောင်းကိုကောင်းကောင်းသိတယ်လို့လောကရဲ့အဆုံးအပိုင်းခြားကိုလည်းကောင်းကောင်းမသိဘူးလားသိတယ်လောကရဲ့အဆုံးအပိုင်းခြားကိုကောင်းကောင်းသိတယ်လို့လောကအဆုံးအပိုင်းခြားကိုရောက်ကြောင်းဖြစ်တဲ့ဉာဏ်ကလေးကလည်းမြတ်တဲ့ကျင့်ခြင်းကိုလည်းမသိဘူးလားသိတယ်အဲ့ဒီကျင့်ခြင်းကိုသိတော်မူတဲ့အတွက်ဘုရားရှင်ကကျင့်ကြည့်လည်းမဖြစ်ဘူးလားရှင်းနေပြီဒီကျင့်ခြင်းတွေကိုလည်းကြည့်ပြီးတဲ့အတွက်လောကရဲ့အဆုံးပိုင်းကိုလည်းအဆုံးပိုင်းခြားကိုလည်းဉာဏ်နဲ့ကောင်းစွာသိတယ်သိထားတဲ့အတွက်ဒီလောကကိုရောဓမ္မလွန်လောကကိုရောဥဒ္ဒလဘုရားရှင်ကတောင်းကြတော့မမှုဘူးဒီတော့ဥဒ္ဒလလောကအကြောင်းကိုသိတဲ့အပိုင်းမှာဥဒ္ဒလဘုရားရှင်သိတယ်လို့ပေါ့နော်ဘုရားရှင်ရဲ့တပိသာဝကတွေကလွှင့်ရင်ပေါ့ဘုရားရှင်ရဲ့အရိယာတပိသာဝကတွေကလွှင့်ရင်ကျန်နေတဲ့လောကမှာဂိုင်းဆရာအမိရလေးတဲ့ပုဂ္ဂိုလ်အမိရမဲ့ဓမ္မိကပညာရှင်ပုဂ္ဂိုလ်အမျိုးမျိုးဥစ္စာလို့ဘုရားရှင်ပြည့်စုံပြည့်တဲ့ပုဂ္ဂိုလ်လောကရှိလားရှိဘူးကျန်ပြီနော်လောကကိုလည်းပြည့်တဲ့လောကကိုဘယ်လိုအကြောင်းပြနေကြဖြစ်ပေါ်လာရတယ်ဆိုတာလည်းပြည့်လောကရဲ့ချုပ်ငင်းရလည်းပြည့်တယ်ချုပ်ငင်းကြောင့်ပြည့်ခြင်းလည်းပြည့်လေးဘက်လေးထံကလှည့်ပြီးပြည့်တဲ့အတွက်ဘုရားရှင်ဘုရားရှင်ဒီနည်းဒီမပြည့်စုံဘူးလားပြည့်စုံနေတယ်ပြည့်စုံတဲ့အတွက်ဘုရားရှင်အတွက်လည်းသံဃာဝရှင်ဒုက္ခကုန်ခန်းခြင်းထိုင်တယ်ဒီလိုပြီးတော်မူတဲ့အတွက်ဘာဝကနေသံဃာဝရှင်ဒုက္ခကုန်ခန်းခြင်းအတွက်လည်းနိလန်းနဲ့ပြည့်နိုင်တဲ့သွားအရပေါ်မလာဘူးလားပေါ်လာတယ်ဒါကြောင့်ဒီလိုလောကဝိသုကုံတော်နဲ့ပြည့်စုံတော်မူတဲ့ဘုရားတဆုလောကမှာသင်္ချာအေကံရှိနေတယ်ဆိုရင်ဒီလိုဘုရားမျိုးကိုဥစဉ်တော့ဘုရားရှိတရတာသိပြီအားရဖို့မကောင်းဘူးလားသိကောင်းတယ်နော်ဒါနောက်တနည်းကတော့လောက၃မျိုးဆက်ဖွင့်ထားတယ်ဝိခါရလောကသတ္တလောကဩဃတလောကအဲဒီတော့ဝိခါရလောကဆိုတာကတော့အလုံးကြောင်းကြတယ်နော်ဘယ်နဲ့ကဥပါဒနဲ့ခန္ဓာ၅ပါးယုတ်တရားနန္တရားသမုဒိယသစ္စာအမိရတဲ့ကျောင်းကျုပ်ဆက်ပြိဿသမုပ္ပါဒ